Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ2ရက်နေ့သတင်းကုန်နေညဘက်9နာရီနေ့ဆယ်နာရီအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနာမည်ဖိုင်ပါခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုတော်မိုးယူနဲ့တူညပေးသွားမှာပါတူရကီနိုင်ငံကဘုံခွဲတိုက်ခိုက်မှုအတွင်းတူရကီတပ်ဖွဲ့ဝင်3ဦးသေဆုံးပြီးလူ30လောက်ဒဏ်ရာရသွားတာအိန္ဒိယသမုဒ္ဒရာတွေကကျွန်းပေါ်လာတင်နေတဲ့လေယာဉ်အပိုင်းစာတွေကပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းအမှတ် MH370 လေယာဉ်မျိုးအစားနဲ့အလားတူ Boeing 777ကဖြစ်တယ်ဆိုတာကိုအတည်ပြုနိုင်ခဲ့တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နယ်လဖိုင်
။ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေကတော့မိုးသက်ထန်စွာရွာသွန်းမှုကြောင့် AIRI ချင်းတွင်းတန်လွင်ရွှေချင်းငဝင်မြစ်တွေမှာစိုးရိမ်ရေအမှတ်ရောက်နေတဲ့သတင်းဒါအပြင်ရခိုင်ပြည်နယ်အတွင်းမှာရေဘေးတင့်တန်ကြောင့်တေဆုံးသူပျောက်ဆုံးသူရာဂဏန်းလောက်ရှိနေပါတယ်
ဒီပုံနဲ့ပြင်ရအောင်ကျွန်တော်တို့ glory မှာဟိုမှာ20ဒီမှာ100 5ရောက်ဆိုတော့300နီးပါးလောက်ရှိမယ်လို့ခံမှန်းကြကြတယ်အလောင်းကြီးနဲ့တချို့ကျွန်တော်ကြားတ
ယ်ရခိုင်အမျိုးသားပါတီကောင်ဆောင်ဦးလာစောပြောပြသွားတာပါဒီနောက်ပိုင်းမှာတော့အခုသတင်းပတ်ရဲ့မြန်မာဒီမိုကရေစီရအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြင်ညာပေးပါအောင်ရှင်
အီဂျစ်နဲ့အမေရိကန်ကြားဆက်ဆံရေးအရေးကြီးပြီးအရှေ့လေပိုင်းကအီဂျစ်နိုင်ငံရဲ့အနေအထားဟာလည်းအရေးပါကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်အီဂျစ်နိုင်ငံသားရေးဝန်ကြီးဆမဲရှောက်ရီနဲ့ဒီကနေ့တွေ့ဆုံချိန်မှာမစ္စတာကယ်ရီကအခုလိုပြောခဲ့တာပါအီဂျစ်နိုင်ငံအနေနဲ့ IS အစွန်းရောက်တွေကိုတိုက်ခတ်ရမှာတန်ဖိုးကြီးကြီးမားမားပိဆက်ခဲ့ရပြီဖြစ်ကြောင်းနဲ့ဒီအစွန်းရောက်အဖွဲ့ရဲ့ရန်ကုန်နှိမ်နင်းဖို့နှစ်ဖက်ကြားဆွေးနွေးမှာဖြစ်တယ်လို့မစ္စတာကယ်ရီကအစည်းအဝေးအဖွဲ့အမှာစကားပြောကြရမှာထည့်သွင်းပြောဆိုသွားပါတယ်ရန်ဘတ်အဖြစ်မုံတီးဖို့ပြောကြတာတွေကိုစန့်ကျင်တဲ့ဘာသာရေးကောင်းဆောင်တွေပညာရှင်တွေနိုင်ငံသားတွေကိုထောက်ခံကူညီပေးသွားဖို့ဟာအကြံဖတ်မှုတိုက်ဖြတ်ရေးမဟာဗျူဟာအရအရေးပါကြောင်းကိုလည်းမစ္စတာကယ်ရီကအလေးပေးပြောကြားသွားပါတယ်။ဒါအပြင်အစိုးရနဲ့ပြည်သူကြားအပြန်လည်ယုံကြည်မှုရှိဖို့လိုအပ်ပြီးလူထုအနေနဲ့အစိုးရပေါ်ယုံကြည်ကိုးစားလေးလေးအဲ့ဒီအစိုးရရဲ့လုပ်ငန်းတွေအောင်မြင်လေးလေးဖြစ်မှာပဲလို့ဝန်ကြီးကယ်ရီကပြောဆိုသွားပါတယ်ခင်ဗျာ။
အခိုင်အမာနဲ့ဆက်နွယ်နေတဲ့ဟက်ကနီအကြံဖက်ကွန်ရက်ကောင်းဆောင်ဂျလလူဒင်ဟက်ကနီတည်ဆုံးနေဆိုတဲ့ကောလာဟလသတင်းကိုတံပြန်ခြေပဖို့ရည်ရွယ်ချက်နဲ့သူပြောဆိုချက်ကိုကိုးကားထားတဲ့ကြေညာချက်တစ်စောင်းကိုအာဖဂန်တာလီဘန်အဖွဲ့ကဒီကနေ့တနင်္ဂနွေနေ့မှာထုတ်ပြန်လိုက်ပါတယ်တာလီဘန်အင်တာနက်စာမျက်နှာမှာဖော်ပြတဲ့အဲ့ဒီကြေညာချက်ကပြီးခဲ့တဲ့သတင်းဘက်ကတည်ပြုခဲ့တဲ့တာလီဘန်အကြံဖက်ကောင်းဆောင်မူလာမိုဟာမက်အိုမာတည်ဆုံးခဲ့တဲ့ဆုံးရှုံးမှုအပေါ်ဟက်ကနီအကြံဖက်ကွန်ရက်ကနှမျောဝန်းနေကြောင်းကြေညာတာကိုကိုးကားဖော်ပြတာဖြစ်ပါတယ်မူလာအိုမာ2013ခုနှစ်ဧပြီလကလေးကတည်ဆုံးသွားပြီဆိုတဲ့အကြောင်းကိုအာဖဂန်အစိုးရကအတိပြုပြောဆိုထားပါတယ်။အာဖဂန်တာလီဘန်အဖွဲ့ကိုထူထောင်သူတူဖြစ်တဲ့မူလာအိုမာတည်ဆုံးကြောင်းအတိပြုခဲ့ပြီးနောက်တစ်နေ့မှာပဲမူလာအခ်တမန်ဆူးကိုခေါင်းဆောင်တဲ့အဖြစ်တာလီဘန်အဖွဲ့အုပ်ဆောင်ကောင်စီကရွေးခဲ့ပြီးတော့ခေါင်းဆောင်တဲ့ရဲ့အတန်ဖိုင်နဲ့ကြီးညာချက်တစ်ခုကိုစနေနေ့ကထုတ်ပြန်ခဲ့ပါတယ်။ဟက်ကနီရဲ့ကြီးညာချက်ထဲမှာတော့ဟက်ကနီခေါင်းဆောင်တက်ရှိထင်ရှားရှိတယ်ဆိုတာတက်တည်ပြဖို့သူ့အတန်ဖိုင်ကိုထည့်သွင်းဖော်ပြတာမျိုးမလုပ်ခဲ့ပါဘူး။ဒါပေမဲ့အခုကြေညာချက်ကအာဖဂန်အစိုးရကိုဆန့်ကျင်တဲ့ဆယ်လေးနှစ်ကြာတောင်းကျမ်းမှုကိုဆက်လုပ်မှာဖြစ်လို့ခေါင်းဆောင်တဲ့မန်ဆူရဲ့နောက်ကွယ်မှာညီညွတ်တဲ့တအုပ်ရှိနေတယ်ဆိုတာပြနိုင်ဖို့တာလီဘန်အဖွဲ့ရဲ့ကြိုးပမ်းချက်တစ်ခုဖြစ်ထွက်လာတာလို့ယူဆကြပါတယ
်။ Cut အလုသမားပါတီ PKK ရဲ့အသေးခံဘုတ်ကွက်တိုက်ခိုက်မှုအတွင်းစစ်သား2ဦးသေဆုံးပြီး24ဦးဒဏ်ရာရသွားပါတယ်။အီရန်နယ်ဆက်အနီးတူရကီနိုင်ငံအရှေ့ဘက် Agri ဒေသကလုံခြုံရေးဂိတ်တစ်ခုကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့တူရကီဒေတာအုပ်ချုပ်မှုယုံကပြောပါရယ်ပောက်ကွဲစီတဲ့ပစ္စည်းနှစ်တန်နီးပါးတင်ဆောင်လာတဲ့စိုက်ပျိုးရေးသုံးကားတစ်စီးနဲ့အခုလိုတိုက်ခိုက်ခဲ့တာပါတူရကီအရှေ့တောင်ဘက်ကမာတင်ဒေတာမှလည်းအကြမ်းဖက်သမားတွေကထောင်ထားတယ်လို့ယူဆတဲ့မိုင်းကိုတူရကီစစ်ကားတစ်စီးကနင်းမိပြီးပောက်ကွဲတာကြောင့်တူရကီတပ်ဖွဲ့ဝင်တဦးသေဆုံးပြီးတခြား၄ဦးဒဏ်ရာရသွားပါရယ်တူရကီနဲ့အီရတ်မြောက်ပိုင်းမှာနေမည်ရှင်းလင်းမှုတွေလုပ်နေတဲ့တူရကီအစိုးရရဲ့လေကြောင်းတိုက်ခိုက်မှုတွေစတင်တဲ့အချိန်ကစလို့ဒါဟာနောက်ဆုံးတိုက်ခိုက်မှုတွေဖြစ်ပါတယ်။တူရကီအစိုးရတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုအတွင်းကတ်အကြမ်းဖက်သမား260လောက်သေဆုံးခဲ့ပြီးတခြား400လောက်ဒဏ်ရာရခဲ့ပါတယ်လို့နိုင်ငံပိုင်တူရကီသတင်းဌာနကပြောပါတယ်။ဒီအတောအတွင်းအီရတ်ကတ်အကြီးအကဲကနှစ်ဖက်အင်အားစုတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပြန်စကြဖို့မနေ့ကတိုက်တွန်းထားပါတယ်။
အမေရိကန်နိုင်ငံမှာစွန့်ရင်ထုတ်လုပ်တဲ့စည်ယုံတွေရဲ့ကာဗွန်ဓာတ်ငွေ့ညီညွတ်မှုလျှော့ချနိုင်ဖို့အတွက်စီးမြုပ်ရည်သည့်တွေကိုတနင်္လာနေ့မှာထုတ်ပြန်နိုင်ဖို့အမေရိကန်သမ္မတကတည်ပြုလိုက်ပါတယ်။အဲ့ဒီစည်ယုံတွေအတွက်ကာဗွန်ထုတ်လုပ်မှုပမာဏကို2030ခုနှစ်မှာ2005ခုနှစ်ကတည်းက32ရာခိုင်နှုန်းလျှော့ချဖို့ရည်မှန်းထားတာဖြစ်ပါတယ်။ရည်မှန်းထားတဲ့ပမာဏအတိုင်းလျှော့ချနိုင်ဖို့ပြည်내တိုင်းကသက်ဆိုင်တဲ့စီမံကိန်းတွေကိုတင်ပြကြရမှာဖြစ်ပါတယ်။ စီမံကိန်းတွေရပြည်နယ်ရေးကာဗွန်ထုတ်လွှတ်မှုလျှော့ချမယ်စီစဉ်တွေကို2022ခုနှစ်မှာအသက်ဝင်အောင်ဆောင်ရွက်ရမှာလည်းဖြစ်ပါတယ်ဒီစီမံဥပဒေတည်းရဲ့ကနဦးတင်ပြချက်ကိုမနစ်တဲကသမ္မတကထုတ်ဖော်ပြောဆိုခဲ့ပြီးနှစ်နှစ်စောပြီးဆောင်ရွက်ရမယ်အဲ့ဒီစီစဉ်ရကာဗွန်ထုတ်လွှတ်မှု30%ခန့်လုံးလျှော့ချဖို့ညီမှန်းခဲ့ပါတယ်အင်မြူရာတာဝန်ရှိသူတွေပြောဆိုချက်အရအစီအစဉ်အသစ်ကိုအကောင့်ထည့်ဖော်နိုင်ခဲ့ရင်အစားထိုးစွမ်းအင်ရင်းမြစ်တွေကိုအသုံးပြုပြီးတော့အမေရိကန်နိုင်ငံရဲ့စွမ်းအင်ပမာဏကို28%ထိတိုးတက်စေနိုင်မှာဖြစ်ပါတယ်အင်မြူရာ Facebook စာမျက်နှာမှာတနင်္ဂနွေနေ့ပိုင်းထုတ်လွှင့်တဲ့ဗီဒီယိုမိန့်ခွန်းမှာအမေရိကန်သမ္မတကရာသီဥတုပြောင်းလဲမှုဖြစ်နေတဲ့အတွက်နောက်မျိုးဆက်တွေအတွက်ပြဿနာမဖြစ်စေဖို့အဓိကအချက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ရာသီဥတုပြောင်းလဲမှုပြဿနာကကျွန်တော်တို့ရဲ့စီးပွားရေးလူမှုရေးကျန်းမာရေးတွေကိုချိန်ချောက်တဲ့အန္တရာယ်ရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံကရေကြီးရေရှမ်းမှုတွေအတွင်းလူ28ဦးထက်မနည်းသေဆုံးသွားတယ်လို့သတင်းတွေမှာဖော်ပြကြပြီးလူပေါင်း300,000လောက်ရေပေးဒုက္ခအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့ရေဘေးတန်ကြောင်တည်ဆုံးပျောက်ဆုံးနေသူရာခိုင်နှန်းလောက်ရှိနေနိုင်ကြောင်းရခိုင်မျိုးသားပါတီကောင်ဆောင်ဦးဦးလာစောက VOA ကိုပြောပါရယ်လွန်ခဲ့တဲ့ဇူလိုင်လ22ရက်နေ့လောက်ကစလို့မုံတိုင်းတန်ကြောင်ရေကြီးရေရှမ်းတာတွေဖြစ်ခဲ့ပြီးစကိုင်းတိုင်းအတွင်းမှာရေမျက်နှာပြင်အမြင့်2မီတာခွဲအထိနဲ့ရခိုင်ပြည်နယ်မှာ4မီတာခွဲအမြင့်အထိရေတွေတက်ရောက်ခဲ့ပါရယ်စစ်တွေမျိုးပတ်ဝန်းကျင်မှာရှိတဲ့ဒုက္ခသည်စခန်းမှာလည်းပျက်စီးဆုံးရှုံးမှုတွေရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာရေးအကူအညီပေးအေဂျင်စီ UNOCHA ကမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ကချင်ပြည်နယ်မှာတော့မိုးဆက်လက်ရွာသွန်းနေနိုင်သေးပြီးချင်းပဲခူးမကွေးစကိုင်းရန်ကုန်မွန်နဲ့တနင်္သာရီဒေသတွေမှာမိုးကြီးနိုင်တယ်လို့မြမမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကထုတ်ပြန်တဲ့သတင်းကိုကူးကားပြီးတော့လည်းဖော်ပြထားပါတယ်။ရေဘေးတန်ကြောင်ပျက်စီးဆုံးရှုံးမှုတွေကိုခံမှန်းတွက်ချက်ပြီးအကူအညီလိုအပ်တဲ့နေရာတွေအထိထိထိရောက်ရောက်ကူညီနိုင်ဖို့လူမှုပရဟိတအသင်းတွေနဲ့ဆက်သွယ်ဆောင်ရွက်ပြီးလောက်ကင်ကြဖို့ကိုတိုက်တွန်းနှိုးဆော်တာတွေလုပ်နေတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။အခုခါမှာတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုအစိုးရဘက်ကရောလူမှုအသင်းအဖွဲ့တွေကပါဆောင်ရွက်နေပေမဲ့မြန်မာနိုင်ငံမှာကျန်းမာရေးဌာနတွေအပါအဝင်နိုင်ငံအခြေခံအဆောက်အုံစတာတွေလုံလောက်စွာမရှိတာကြောင့်သဘာဝဘေးအန္တရာယ်နဲ့ရင်ဆိုင်ရတဲ့အခါမှာထိထိရောက်ရောက်အကူအညီပေးနိုင်တာတွေမရှိဘဲ2008ခုနှစ်ကဖြစ်ပွားခဲ့တဲ့နာဂစ်ဆိုင်ကလုန်းမုန်တိုင်းတိုက်ခတ်တဲ့ကာလအတွင်းတုန်းကဆိုရင်လူပေါင်း300,000လောက်သေဆုံးခဲ့ပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်အတွင်းဂျပန်ကိုအောင်မွေးခံနိုင်ခဲ့တဲ့အထိတ်မှတ်ဖြစ်နောက်လာရဲမှာကျင်းပမယ်တရုတ်တပ်မတော်ရဲ့ချီတက်လမ်းလျှောက်ပွဲနဲ့လက်နက်ပြပွဲတွေဘီဂျင်းမြို့တော်ကလေဆိပ်နှစ်ခုကိုပိတ်ထားမယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ချီတက်ပွဲအောင်မြင်မှုနဲ့လင်းပြန်တမ်းမှုလုံခြုံဖို့အတွက်လင်းရင်ခီးစင်တွေကိုခိတပိတ်တာဒါမှမဟုတ်၃နာရီလောက်အချိန်ပြောင်းလဲတာမျိုးရှိနိုင်တယ်လို့မြို့ပြလေးချောင်းပြန်တမ်းမှုအဖွဲ့ရဲ့စနေနေ့ကြေညာချက်မှာဖော်ပြပါတယ်။ဒီစီစဉ်ကြောင့်ကမ္ဘာဒုတိယခီးတဲ့သွာလာမှုအများဆုံးဘီဂျင်းမြို့တော်နိုင်ငံတကာလေဆိပ်နဲ့အရင်တပ်မတော်လေဆိပ်ဖြစ်ခဲ့တဲ့နန်ယွန်းလေဆိပ်တွေရဲ့လေချောင်းလုပ်ငန်းတွေကိုထိခိုက်မှုရှိနိုင်မှာဖြစ်ပါတယ်။တရုတ်တပ်မတော်ရဲ့ချီတက်ပွဲနဲ့လက်နက်ပြပွဲမှာတရုတ်စစ်တပ်ရဲ့နောက်ဆုံးပေါ်လက်နက်တွေနဲ့လေချောင်းတရုတ်ပြပွဲတွေလည်းပါဝင်မှုရှိပါတယ်။
အိန္ဒိယသမုဒ္ဒရာတွေက reunion ကျွမ်းမှာရှာတွေ့ခဲ့တဲ့လေယာဉ်ပြတ်အပိုင်းစာတွေဟာ Boeing 777လေယာဉ်ကအပိုင်းစာတွေဖြစ်တယ်လို့မလေးရှားအာဏာပိုင်တွေကဒီကနေ့မှပြောဆိုလိုက်ပါတယ်။အခုလိုရှာတွေ့လိုက်တဲ့လေယာဉ်ပြတ်အပိုင်းစာတွေဟာလွန်ခဲ့တဲ့နှစ်ကပျောက်ဆုံးသွားခဲ့တဲ့မလေးရှားလေကြောင်းလိုင်းအမှတ် MH370 လေယာဉ်နဲ့အမျိုးအစားတူဖြစ်နေတာပါ။လေယာဉ်တောင်ပိုင်းအပိုင်းစာတစ်ခုဟာ Boeing 777လေယာဉ်ကဖြစ်တယ်ဆိုတာကိုအတည်ပြုပြီးပါပြီလို့မလေးရှားသယ်ယူပို့ဆောင်ရေးဝန်ကြီး Leo Tian Lai ကအကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ပြင်သစ်အာဏာပိုင်တွေအမေရိကန် Boeing Company တည်ယူပို့ဆောင်ရေးဆိုင်ရာလုံခြုံရေးဘုတ်အဖွဲ့ NDSB တို့နဲ့အတူမလေးရှားလေကြောင်းလိုင်း Now MH370 လေယာဉ်ပျောက်ဆုံးမှုစုံစမ်းစစ်ဆေးအဖွဲ့တွေအတူပူးပေါင်းပြီးအခုလိုအတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
မက္ကဆီကိုမြို့တိုက်ခန်းတစ်ခုထဲမှာတနက်တရံနဲ့သေဆုံးနေတဲ့လူ9ယောက်ထဲမှာပြီးခဲ့တဲ့သတင်းပတ်တွေထဲမှာနောက်ဆက်တိုက်ခိုက်ခံခဲ့ရပြီးတော့ပုံအောင်နေခဲ့ရတဲ့ဓာတ်ပုံသတင်းတောက်တစ်ယောက်ကိုတွေ့ရပါတယ် Prosecco Magazine ရဲ့ဓာတ်ပုံသတင်းတောက် Ruben Espinosa ရဲ့အမဖြစ်သူကသူ့အလောင်းကိုကြည့်ပြီးတော့ဟုတ်မှန်ကြောင်းတီးပြပေးခဲ့တာဖြစ်ပါတယ်။ဒါဟာမက္ကဆီကိုသတင်းမီဒီယာပေါ်ကြမ်းဖက်မှုနဲ့ပတ်သက်ပြီးမှတ်တမ်းသစ်တစ်ခုစိုက်ထုတ်လိုက်တာဖြစ်တယ်လို့သတင်းသမားကာကွယ်ရေးအဖွဲ့တစ်ခုကကြေညာခဲ့ပါတယ်။
တင်းကြွေနဲ့ထိတ်တန့်ရောက်တဲ့တွေကိုကိုအောင်နဲ့မမိုးဖြူတို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံတော်ဝန်ကြီးကြီးနေတဲ့နောက်ဆုံးရအခြေအနေတွေကိုသိရမှာပါမြန်မာနိုင်ငံနေရာတော်တော်များများမှာလွန်ခဲ့တဲ့ရက်ပိုင်းကစားရတဲ့မုတ်တုံမိုးတွေကျင်းထန်တာကြောင့်မြေရေကြီးမှုတွေရှိပြီး AR ချင်းတွင်တန်လွင်ရွှေကျင်ငဝင်မြစ်တွေမှာအချို့နေရာတွေမှာစိုးရိမ်ရေမက်ရောက်နေပါတယ်အထက်ပိုင်းကလာတဲ့ရေနဲ့မိုးနဲ့ဆက်လက်ရွာသွန်းမှုကြောင့်ဒီရက်ပိုင်းမှာတော့အေယာဝတီမြို့ဝကျွန်းပေါ်ဒေသဟာရေကြီးရေရှမ်းဖို့စိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့မိုးလေဝသနဲ့ဇလားဗေဒကျွမ်းကျင်သူဦးထွန်းလွင်ကတုံသက်ပြောဆိုထားပါတယ်
မဟုတ်လားတို့ဘာလို့ကတော့စိုးရိမ်ရတဲ့အခြေအနေရောက်နေတယ်လို့ခင်ဗျားဘာလို့ကတော့ဥစ္စာတက်နေပြီခင်ဗျားနာမှာအဓိပဝဉ္ဇဉ်ကမြို့တွေရောရေရွာတွေဝန်းကုန်ပြီဗျာနော်မြို့ဝကျွန်းပေါ်မြို့နာမျိုးသုံးမျိုးလည်းရှိဝင်တယ်လို့သိရတယ်အဲ့တော့အဲ့ဒါကတော့လည်းဆောက်ကြည့်ပြီးဆိုရရမယ်ရှိတယ်ပေါ့ဗျာ။ဘာကြောင့်လဲဆိုတော့မိုးဝါလျော်နေတဲ့အောက်ဘွားရေရတဲ့အောက်ကိုဆင်းတဲ့ကာလဖြစ်နေတယ်လေ။
အေယာဝတီမြစ်ရေစိုးရိမ်ရေမက်ကိုကြော်လွန်နေပြီးနောက်3ရက်အတွင်းမှာလည်းရေထက်တက်နိုင်စရာရှိတယ်လို့မြန်မာနိုင်ငံမိုးစလဌာနကထုတ်ပြန်ထားတာမို့မြန်မာနိုင်ငံအလဲပိုင်းဒေသအေယာဝတီမြစ်ကြောတလျှောက်မြို့နေရာအချို့မှာရေလွှမ်းမိုးမှုတွေပိုဆိုးလာမဲ့အခြေအနေမှာရှိနေပါတယ်။မြို့ဝကျွန်းပေါ်ဒေသဖြစ်တဲ့ဟင်းသဒဇလွန်မြို့တွေမှာစိုးရိမ်ရေမက်အထက်ရှိနေပြီးချင်းတွင်းမြစ်တလျှောက်ကမော်လိုက်ကလေးဝမုံရွာမြို့တွေမှာတော့နောက်ရက်အထိစိုးရိမ်ရေမက်ကြော်ဖွယ်ရှိတယ်လို့မိုးစလာကတတိပေးထားပါတယ်အခုလို့မိုးရေကြီးမှုတွေတစ်ဆက်သေးမှာပဲနောက်တရင်တပုတ်အနေနဲ့တော့ရခိုင်ပြည်နယ်အတွင်းမှာရေဘေးတင့်တန်ကြောင့်တေဆုံးပျောက်ဆုံးသူရာခိုင်နှန်းလောက်ရှိနေတဲ့အကြောင်းနဲ့အကူအညီကယ်ဆယ်ရေးတွေအရေးကြီးလို့အပ်နေပေမဲ့အစိုးရပိုင်းကကယ်ဆယ်ရေးကိစ္စတွေမှာအဆင်သင့်ဖြစ်သေးသလိုအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလည်းအစိုးရနဲ့ပူးပေါင်းဆောင်ရွက်ရမှာမို့အစိုးရခွင့်ပြုချက်မရှိဘဲဒေသခံတွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဖို့အခြေအနေမတွေ့ရသေးပါဘူး။မအေးမာသတင်းပေးပို့ထားပါတယ်ရှင်။
ဆုံးသွားတဲ့သဘာဝရေဘေးတံကြောင့်ရခိုင်ပြည်နယ်အတွင်းမှာတေဆုံးမှုတွေရှိနေတယ်လို့ပျောက်ဆုံးမှုတွေလည်းရာခိုင်နှန်းလောက်ရှိနေပြီဆိုပြီးရခိုင်မျိုးသားပါတီခေါင်းဆောင်ဦးဦးလှစောကဆိုပါတယ်
။တေဆုံးတဲ့ပြည်ညာကျွန်တော်တို့ဖူမန်ထွားရော်ရီမှာဖူမန်20ဒီမှာ10ရောက်5ရောက်ဆိုတော့တို့ရနီးပါးလောက်ရှိမယ်လို့တော့ခံမှန်းထားကြတယ်။အလောင်းတွေလည်းတချို့ကျွန်တော်ကြားတယ်အလောင်းတွေကမျောနေတာတရှိရ။အဲ့ဒီအလောင်းတွေမျောတော့အဲ့ဒီအလောင်းတွေကောက်တဲ့အလောင်းတွေဆယ်တဲ့လုံလည်းဘာမှမလုပ်ရသေးဘူး။ရကလည်းတော့အေးစိတ်ရှိပါပါရကနော်ကျွန်တော်တို့ဆိုဒါ area တစ်ခုလုံးအမတန်ကျယ်ကျော်တဲ့ area မျိုးကြောက်တော့မင်းကြာနော်အတူတူအဲ့ဒီနဲ့ကြော်ရော်တွေပါ
ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌဦးခိုင်ပြည်စိုးကတော့ရခိုင်ပြည်နယ်အတွင်းကမြို့နယ်၄မြို့နယ်လောက်မှာရေပြင်းကြီးလို့ဖြစ်နေတဲ့အတွက်ရေရွာတွေကပြည်သူတွေအတွက်အသက်ကယ်ဖို့အခြေအနေတွေအရေးကြီးလိုအပ်နေတဲ့အကြောင်းအခုလို့ပြောပါတယ
်ဟိုသက်ဆိုင်ရာဌာနဆိုင်ရာတွေနိုင်ငံတော်အဆင့်အကြီးကြီးတွေအဘူဂျီယိုဓာတ်ပုံမှန်တမ်းလေးတစ်စုံကိုကျွန်တော်တို့ကြည့်ရတဲ့အခါမှာမင်းများမြောက်ဦးကြောက်တော့ပေါက်တော့အဲ့ဒီဒေသတစ်ခုလုံးပန်းနေရင်ကြီးလို့ဖြစ်နေတယ်ကလေးတွေကအကုန်လုံးအိမ်ခေါင်းမိုးပေါ်ထက်တယ်မှာကျွန်တော်တို့တွေ့ရတဲ့အပိုင်းတွေရှိတယ်အဲ့တော့ဘလောက်ပြောင်းလို့ဘလောက်ဟိုဟာဖြစ်တယ်ဆိုတဲ့ဟာကိုတိုင်နဲ့တိုင်ကောင်ကိုလုံးလို့ရှင်မှာဆင်းပြီးတော့အဆက်အသွယ်လုံးလို့မရနိုင်တဲ့နေရာဒေသတွေရှိနေပါတယ်
ဒီကနေ့မှာပဲဘူးတီတောင်မောင်တော်ကိုသွားရလမ်းတောင်ပြိုသွားတဲ့အတွက်လမ်းဘက်ဆက်သွယ်ရေးကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်အခက်အခဲတွေပိုဖြစ်သွားပါတယ်။တချို့ဆက်လီတွေဟာရေစီးကိုမကျော်နိုင်တဲ့အတွက်လေမောက်တည်ဆုံးမှုတွေလည်းရှိနေပါတယ်။မနေ့ကတော့ရခိုင်ကောင်းဆောင်နေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေတွေ့ဆုံရမှာရေဘေးနဲ့ပတ်သက်လို့အကူအညီပေးဖို့တောင်းဆိုခဲ့ပေမဲ့ပြေလည်မှုတွေမရခဲ့ဘူးလို့လည်းဦးခိုင်ပြည်စိုးကဆိုပါတယ်
။အစိုးရဘက်ကသက်ဆိုင်ရာဒေသအာဏာပိုင်တို့ကပြောပြရတဲ့အနေအထားရှိတဲ့ဘေးရွာမှာတော့ဘလို့ဖြစ်နေပြီ။အဲဒီဟာတွေကိုအတိုင်းနိုင်ဆုံးပြေပေးပါဆိုတဲ့အခါမှာသူတို့မှလည်းဘာကြည့်စီးမှဘာရန်တရားမှမရှိဘူးကျွန်တော်တို့တွေ့ရတာ
။ရခိုင်ပြည်နယ်တွင်းကအသေးပြောက်စီးရင်နဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုဖုံးနဲ့ခေါ်ဆိုခဲ့ပေမဲ့တာဝန်ခံဖြေကြားမဲ့သူမရှိခဲ့ပါဘူး။ရခိုင်ပြည်နယ်အတွင်းကနေရာတချို့ကိုတော့စနေနေ့ကစပြီးအစိုးရတာဝန်ရှိသူတွေရဟတ်ယာဉ်တွေနဲ့တွားရောက်ကြည့်ရှုမှုတွေရှိခဲ့ပါတယ်။ဒရင်နှစ်ပတ်ကျော်ကြာတဲ့အထိတိုင်းနယ်ပြည်နယ်၁၁ခုလိုမှာရေဘေးတံကိုအကြီးအကျယ်ခန်းစားနေရပေမဲ့အစိုးရကတာဝန်ယူဆောင်ရွက်မှုအားနည်းပြက်ကွက်တယ်ဆိုပြီးကယ်ဆယ်ရေးတွေနှောင့်နှေးနေရတဲ့အပေါ်မှာဝေဖန်မှုတွေလည်းကြုံနေရတာပါ။ပဲခူးတိုင်းပါဝင်တခြားတိုင်းနယ်ပြည်နယ်တချို့မှာလည်းသဘာဝရေဘေးတံကြောင့်ပြောက်ဆုံးတည်ဆုံးမှုတွေလည်းရှိနေတာပါဒီထဲမှာလက်ရှိအသက်ဘေးအန္တရာယ်ကျရောက်နေတဲ့အထိစိုးစိုးဝါးဝါရေဘေးတံခံစားနေရတာကတော့ရခိုင်ပြည်နယ်အတွင်းကကျေးရွာအများစုဖြစ်ပြီးရဟတ်ယာဉ်တွေဆက်လီတွေနဲ့အရေးပေါ်ကယ်ဆယ်ရေးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ရှင
်မအေးမှပြောပြသွားတာပါအခုတော့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစီအစဉ်လက်ပါ November မှာကျင်းပမဲ့ရွေးကောက်ပွဲတွေကြရင် NLD လိုပါတီကြီးတွေနဲ့ရှင်ပြိုင်ရမှာဖြစ်ပေမဲ့ချင်းအမျိုးသားဒီမိုကရက်တစ်ပါတီအနေနဲ့တော့ချင်းပြည်နယ်မှာအနိုင်မရမှာကိုတော့စိုးရိမ်ရမှာမရှိဘူးလို့ပါတီအတွင်းရေးမှူးစလိုင်းဂျဲအိုဗစ်တောင်းကပြောပါတယ်သူဟာညီနောင်တိုင်းရင်းသားများမဟာမိတ်အဖွဲ့ရဲ့ရွေးကောက်ပွဲအကောင့်အောင်နိုင်ရေးကော်မတီဝင်လည်းဖြစ်ပါတယ်။တိုင်းရင်းသားဒေသတွေမှာဒီမိုကရေစီပါတီအချင်းချင်းထိတိုက်မတွေ့အောင်ကြိုတင်မညှိနှိုင်းဘူးဆိုရင်နှစ်ဖက်စလုံးမှာထိခိုက်နေတာဆရာရရှိမယ်လို့သူကပြောပါတယ်။ဒီဒါနဲ့ပတ်သက်လို့တော့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစီအစဉ်နားဆင်ကြည့်ရအောင်ပါရှင်။
ไลน์เจโอบิกตอเนาะကျွန်တော်တို့ view တွေ့ဆိုမြန်မြန်ဝင်ပြီးတဲ့အတွက်အများကြီးပဲကျေးဇူးတင်ပါတယ
်ဆွေးနွေးခဲ့ပါတယ်ကျွန်တော်လည်း
တော်တော်ကြောက်ခိုင်းပါဆိုတော့ကိုစလိုင်းကလက်ရှိမှာချင်းအမျိုးသားဒီမိုကရက်တစ်ပါတီရဲ့အထွေထွေတွင်းရမှုပြီးတဲ့အခါကျတော့ညီနောက်တိုင်းနာပါတီ21ပါတီပါတယ်ညီနောက်တိုင်းနာပါတီများမှာမိအဖွဲ့မှာလည်းပဲရုပ်ောက်ပွဲ and online ရေး comedy win ပြီးတဲ့အခါကျတော့ဒီ federal journal ရဲ့လည်း federal journal သုံးလပ်ချင်းလုံး federal journal လည်းအမှုဆောင် editor ဆိုတော့ပြောရရင်တော့တိုင်းနာနိုင်ငံရေးလှုပ်ရှားမှုတွေမှာတည်တည်ဝင်ဝင်ပါနေတဲ့လူတယောက်ပေါ့ဆိုတော့ဒီတာဝန်နေဒီအလုပ်တွေလုပ်လာတာကိုဆိုင်ဘလောက်ရှိပြီလဲတန်းဘလောက်ကြာပြီလဲ
ကျွန်တော်ကတော့ဒီထထုတ်ဒီမာရုံးကကျွန်တော်ပါတီဖွဲ့ကလေးရပေါ့နော်ဒီစတင်တီထောင်ကလေးရတဲ့ဟာကိုကျွန်တော်စတင်ပြီးတော့လောက်ဆောင်နေရတာပေါ့နော်ဒီကျွန်တော်ပါတီမှာလည်းပဲဒါတော့တွေ့ရင်မပေါ့ဒီဖက်မှာကြာတော့လည်းပဲ NPF မှာကြာတော့လည်းပဲအစကလေးရကျွန်တော်ပါတီကတော့ဒီငါ့ဦးဒီငါ့ပါတီနဲ့ကျွန်တော် NPF ကိုစပြီးတော့ဖွဲ့စည်းလာခဲ့တယ်ပေါ့လေအဲ့ဒီမှာလည်းပဲကျွန်တော်အဲ့ဒီကလေးရကျွန်တော်ပါတီကတော့ဝင်ပါခဲ့တာပေါ့နော်အဲ့တော့ခုတော့ဒီပါတီနေဆက်တော့ကြော်ဖြစ်သွားတယ်ပေါ့နော်
ဆိုတော့ဒီဒီ CNDP ပေါ့နော်ချင်းမျိုးတော်ဒီမိုကရက်တစ်ပါတီကဒီနယ်လွှတ်တော်မှာဆိုရင်အမှတ်နေရာ9နေရာပြည်တော်စုလွှတ်တော်မှာဆိုရင်အမှတ်နေရာ9နေရာတခါတိုင်းနာပါတီ21ပါတီမမိတ်ပါတီတွေအနေနဲ့ကြာရင်လည်းပဲစုစုပေါင်းအမှတ်နေရာ160ဆိုတော့ဒါမနည်းဘူးလို့ပြောရမှာပေါ့နော
်
ဆိုတော့ချင်းပြည်နယ်မှာဒီ CNDP ပါတီအပြင်တခြားချင်းနိုင်ငံပါတီဘယ်နှခုများရှိလဲ
ချင်းပြည်နယ်မှာတော့ကျွန်တော်ခုနှစ်ပါတီပေါ့လေ
ဒီပါတီဘာကြောင့်ခုနှစ်ပါတီတော့ကွဲနေရတာလဲချင်းပြည်နယ်တကူလဲမှာ
ဒီဟာကတော့အဓိကကတော့ကျွန်တော်ဒီပါတီတချို့ပါတီတွေကြတော့လည်းပဲဒီချင်းလူမျိုးထဲမှာရှိတဲ့မျိုးနွယ်စုတွေပေါ့လေအဲ့ဒီဟာကိုကိုစားပြုတ်တဲ့ပါတီလေးတွေပေါ့ဒါတော့ရှိတယ်ပေါ့မဆလို့စင်စုံမီတော့ဒီမရာကိုခြေခံတဲ့ END ပြီးတော့အရှိုးကိုခြေခံတဲ့ ASN ပြီးတော့ပေါ့နော်ဒါတော့ဒါဒါကကျွန်တော်အနေနဲ့တိတ်ပြီးတော့ဒီဒီဟာကိုလက်ရှိအနေထားမှာဒီဒါကဒီလက်ခံရမယ့်အနေထားမျိုးလို့ကျွန်တော်ယူဆပါတယ်တိတ်ပြီးတော့ဒါကိုကျွန်တော်အနေနဲ့ကြီးကြီးမားမားစင်ခေါ်မှုတော့ပြဿနာလို့ကျွန်တော်မမြင်လိမ့်ဘူးပေါ့နော
်ညီနောင်တိုင်းသားဒီ MBF ထဲမှာရော21ပါတီထဲမှာတခြားချင်းပါတီရောပါတီလ
ားပါတယ်တချို့တွေပါပါတယ
်ဟုတ်ကဲ့21ပါတီထဲမှာဟို NBF ထဲမှာချင်းပါတီကစုစုပေါင်းဘယ်နှခုပါလဲ
အာဒီ3ပါတီပေါ့နော
်3ပါတီ CNDP အပေါင်း3ပါတီပေါ့ဆိုတော့တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့တိုင်းရင်းသားဒေသတွေကလူလူတွေနဲ့ထိတွေ့နိုင်မှုအခြေအနေတိုင်းနာဒေသတွေကလူတွေကတိုင်းနာနိုင်ငံရေးပါတီတွေကိုလူမျိုးကိုလူမျိုးတူတဲ့ပါတီပေါ့နော်အဲ့ပုံထောက်ခံမှုကဘလောက်ရှိတယ်လဲဥမာနိုင်ရှင်မယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီလိုပါတီမျိုးနဲ့နိုင်ရှင်ရင်ကိုစလိုင်းတို့ပါတီတွေပေါ်ထောက်ခံမှုကဘယ်လိုပြောလို့ရမလဲ
ဒီဟာကတော့လည်းပဲဒီဟိုကျွန်တော်ကယူဆထားတာပေါ့လေဒါတော့ကိုဘိုင်းကယူဆထားတာကတော့ကျွန်တော်ကတိုင်းရင်းသားပါတီတွေဖြစ်နေတယ်တကယ့်ကိုတိုင်းရင်းသားကိုဒေသကိုချေခံတဲ့ဒီပါတီတွေဖြစ်တဲ့ခါကျတော့ကိုဒေသအကြောင်းကိုတော့ကိုတိတယ်ပေါ့နော်ကို့အနာကိုကိုတိတယ်လို့ပဲကိုကဒီခံယူထားတာပေါ့လေဒီယုံချောက်ကိုဟိုးဒီဟိုပေါ့နော်ဒီဟိုပြီမမှာထားပြီးတော့မှာပြီမကနေဒီတိုင်းဒတ်ဒေတာကိုဒီတကယ်ပကတိအခြေအနေကိုတော့တိရှိဖို့ခက်ခဲပါလိမ့်မယ်လို့ကျွန်တော်ယူဆတယ်ဥပမာဆိုလို့ရှိရင်ဒါပုံပုံလင်းပြောမယ်ဆိုလို့ရှိရင် NLD မှာရော USDP မှာရောဒီသူတို့ရဲ့ CEC ထဲမှာဘဟုအလုံးမှုဆောင်ကော်မတီထဲမှာနော်ဒီကျွန်တော်တိုင်းဒတ်တွေပါတလားပေါ့အဲ့လိုဟာမျိုးတွေကကျွန်တော်ဆိုလို့ချင်တာကတော့အဲ့လိုအစ်မမတိုင်းတားမှာပါပဲနဲ့တို့ရဲ့ policy ထဲမှာတို့ရဲ့နော်တို့ဒီအဲ့ဒီဒီဘာခေါ်မလဲဒီဘဟုမကနဲ့ policy ကိုင်းတွေ့ထားတဲ့ issue ထဲမှာတိုင်းတား issue တွေဘယ်လောက်ထိပါနိုင်မလဲပေါ့တိုင်းတားအကြောင်းတွေဘယ်လောက်ထိတည်နိုင်မလဲပေါ့အဲ့တော့ကျွန်တော်ကတော့အဲ့လိုယူဆတယ်ပေါ့လေ
ဒီနေ့မှာကျွန်တော်စဉ်းစားမိတာကဒါကတော့ပါတီမှာခေါင်းဆောင်ပိုင်းပေါ့နော်ပါတီမှာတာဝန်ယူထားတဲ့အပိုင်းမှာဒီ data ကိုဒီ data အကြောင်းသိတဲ့လားဒီတိုင်းတားလူမျိုးစုအကြောင်းသိတဲ့လူဘယ်လောက်ပါတယ်လဲဆိုတော့ဒါတော့ဒေသရတကူနောက်တစ်ခုကတော့ရေကောက်ပွဲနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်တော့ဥမာ NLD အနေနဲ့ကလည်းပဲဒီဒေသမှာရှိတဲ့ဒီဒေသမှာလူလူကကြိုက်တဲ့လူကိုပဲသူတို့ကိုယ်စားလှယ်လောင်းဖြစ်ရွေးပြီးတော့ပါတီကိုစားပြုလူဝင်ခိုင်းလို့ဝင်ဖို့အတွက်စီစဉ်နိုင်တာပဲမဟုတ်ဘူးလား
ဒါတော့မှန်ပါတယ်ဒါပေမဲ့ကျွန်တော်ကဒီနှစ်ပိုင်းရှိတာပေါ့ဒီလူပုဂ္ဂိုလ်နဲ့ policy ပေါ့ Ero Eddie Lupu Guado, the Lube, the Lube Donda, where I met Eddie Luga, Eddie Party to Kulunye, the Macropolis Body, Eddie Hachiko, Eddie Lurega, De La Dine, the Tamusitala. Pure Miss Lucian, the true, the Romeo Matiba, let you not be near the Maside, and Eddie Subaro, no, Eddie and Eddie Gapine, Consol, and Eddie Chimpine, and Eddie Bine, what no? Eddie Dying Daddy Daga to look, Comedy Consol, the Eddie. ตรุถานะ6เนี่ยคล้องส่องได้กูอธิกูตรุอเนเนี่ยบลาวที่เสร็จตวยနိုင်ได้อเนถาสิติได้ฉันน่ะบลาวที่สิติได้ตะชุเลยเราจะที่ตะลุสรุษิเนาะด้วยส่งพ้นตองไม่อยากแค่ได้ตุเลยอายเว้ยเออแต่กูรู้ดิกูเก็บสิมาบ่ดาลูกกูนี่โพลิซีก็รอสิล่ะบ่เอ้ลูกกูก็รอตายยะตาไปตุต้องน่ะบ่เว้ยだแม้ไอ้ดิลูกนี่ก็เนี่ยปิ๊ดดิตรุเว้ยดิบลาวที่ดิยันเตียดิตรุเว้ยฉันน่ะบลาวที่สิနိုင်มะเลยบ่
ကျွန်တော်ကတန်တရားရှိတာပေါ့ဗျာပုံပုံလေးပြောမယ်စီအန်ဒီဘီလို့ပါတီမျိုးပေါ့လေဂျာတိုင်းနာပါတီတွေပေါ့ဒါကိုစလိုက်မို့ကျွန်တော်ကစီအန်ဒီဘီပါတီတခုလည်းအနေနဲ့မဟုတ်ဖ ೇನೆ
ကျွန်တော်ကဒီလိုပေါ့နော်ဒီဥပမာဆိုလို့ရှိရင်ကျွန်တော်တိုင်းသားတွေကအဓိကခန်းစားနေရတာကတော့နေရာတွေဟာကတော့ဒီခြုံပြီးတော့ပြောမယ်ဆိုလို့ရှိရင်ဒီကို identity ကျွန်တော်ဆိုရင်နေရတဲ့ဒီ identity ကိစ္စကျွန်တော်လူမျိုးမပြုတ်ွယ်ရေးကိစ္စဆိုတဲ့ဟာကเนาะအဲ့ဒီအကာအကွယ်ကပေးကနေလာမလဲဆိုလို့ရှင်တာ federal ပေါ့အဲ့တော့ဒီ federal ဒီအကာအကွယ်ကိုကျွန်တော်အဲ့ဒီတိုင်းသားအရေးတကူပိုင်းပြတ်ထန့်ခွင့်အရေး ကျွန်တော်ရဲ့ဒီတကယ့်ကိုဒီဟိုယုံကြည်အားထားလောက်တဲ့အနေထားမျိုးလို့ကျွန်တော်မမြင်သေးဘူးပေါ့နော်ဒါတမိုင်းကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲတို့ပြောချတာပါပဲเนาะဒီဖတ်စာပလာတို့ဒီခက်ကြရတဲ့ပတ်သက်နဲ့ပြောတာပါပဲအလက်တရိုက်မှာတို့အကောင်မထင်ပေါ်ဘူးလေတဘောကအဲ့တော့နောက်တစ်ခုကဥမာ
ကျွန်တော်တို့ဘာမှဆက်ဆက်လဲမလို့ဘုံနာဆိုချင်းလူတို့ကိုယ်တိုင်ကရောနိုင်ငံရေးပေါ်မှာစိတ်ဝင်စားမှုသူတို့ရဲ့ပါဝင်မှုအဲ့ဒါတွေပေါ်မှာကိုယ်စလိုက်လို့ဘယ်လိုသဘောရလဲအားရရလားချင်းလူတို့ရဲ့နိုင်ငံရေးပေါ်စိတ်ဝင်စားမှုပါဝင်မှုကအားရစရာနေတာရှိရလား
ကျွန်တော်တို့ကဒီဘက်ကနောက်ပိုင်းကိုကြည့်မယ်ဆိုလို့ရှိရင်တော့ဒီအများကြီးကိုတင်ခန်းစာရသွားပြီပေါ့လေပြောမယ်ဆိုလို့ရှိ now go say yoko point malebe, now the well the backend of pine will be and chimes rosary the peace process ni chain case at polar in up pine masolosin the pipin and lurega diago the no or domiago agune lulema pibu no guago the and yet to cook the sub mabe as in this sub mabe pime sure hakaro the pipine the or the aware pillare to know you salad or no umma pumas rosi go say yoko poidung alebe the kiranga Chimpinema, or Missana, the or Missana name is Setone Yashide, or the Ema, Amyasuga, Chimpati Raven Yarabe, the Enelia Nani Ayade, no Dasanyaka, Tania Yade, no
Chimpati Miazu,
Bombers Rosin Droga, Chomne Abe, or the Enelia Linea, sorry, no Droga, Susapongani Abe Yarabe, or the
Boguze, no
Guse Duma, Amyasuga, Amyasuga, the General, the Dying Dive. The party in the local level at Yarabe, so Suchinakado, even but not the Goose Yoko Point Madama, the Pima party got Chimpinim, and I am Yababu.
So, do not remember the set him below, sister Degisale, who so in, I don't sense you could endure Tarabo, no?
Okay.
The time diluma, Naya, and everybody in Lodome, the Yabio, the Pagalevi, and everybody could hang up Yonzu party today. Then I'll move on to Bonnet Yonzu party today. The war arrows on Guale Jagabu, but he had Yonzu party today, so we'll be okay. NLD လို့ဒေါ်စန်းစုကြည်လို့ထင်ရှားတဲ့ခေါင်းဆောင်တယောက်ကဦးဆောင်တဲ့ NLD ပါတီကကိုယ်စားလှယ်တွေနဲ့ကိုယ်စားလှယ်တို့ဒီဒေသမှာအခြေစိုက်တဲ့တိုင်းသားပါတီတွေကကိုယ်စားလှယ်တွေနဲ့ရှင်ပြိုင်ဖို့ရာကကိုယ်စားလှယ်တို့တကယ်ပဲကိုယ့်ကိုယ်ကိုယုံကြည်စိတ်ချမှုအပြည့်အဝရှိရလားခုနဒေါ်စန်းစုကြည်ပြောတဲ့စကားအရာရောကိုယ်စားလှယ်တို့တိုင်းသားပါတီတွေအနေနဲ့ဒီစကားပေါ်မှာဘယ်လိုနားလဲပဲဒါကိုစိုးရင်ကြကိစ္စလို့မြင်သလားဒါမှမဟုတ်လေအေးစေးပါလို့တဘောထားလား
ပထမချက်နေတဲ့တော့ဟိုဖြစ်နိုင်တော့ကျွန်တော်မလိုအပ်ပဲနဲ့ဒီဒီမိုကရေစီအစုတွေဟိုဒီထိတွေ့ပတ်တဲ့မှုတွေကတိတ်ပြီးတော့မဖြစ်တင်ဘူးပေါ့လေတကယ်တမ်းကတော့ဒါနှိမ့်နိုင်လို့ရတဲ့အပိုင်းပဲဒါပြီးမှပါတီနော်ဒီဒီဒီဒီ NLD ကနေပြီးတော့တဘောကပြီးမှကိုပူစားပြုတ်လိုက်လို့နော်အဲ့တော့ကျွန်တော်တိုင်းရင်တက်တဲ့ဒီကားတွေပဲအများကြီးမဟုတ်ပါဘူး30ရာခိုင်နှုန်းတော့ပဲအဲ့ဒီဟာကိုကျွန်တော်ယူလိုက်မယ်သူတို့ကဒီ25ရာခိုင်နှုန်းကိုထားခဲ့မယ်ဆိုလို့ရှိရင်သူတို့ကဒီနော်ဒီဟို60ရာခိုင်နှုန်းတော့သူတို့မှာပြင်းမမှာခါပါလို့လို့ရတာပဲအဲ့ဒီဟာ60ရာခိုင်နှုန်းပြင်းမနဲ့30ရာခိုင်နှုန်းတိုင်းသားပါတီတွေပေါင်းလို့ရှိရင်တော့ဒါပြီးသွားပြီပဲတကယ်တမ်းကအဲ့တော့အဲ့လိုမျိုးမဟုတ်ပဲနဲ့ဒီတော့ဒီဒီကုတူနိုင်ကုနိုင်တော့မယ်ဆိုလို့ရှိရင်တော့ဒါတော့နှစ်ဖက်စလုံးကတော့ဖြစ်ခိမ့်မလို့ရှိမှာပဲတေချာတာဒါပေမဲ့တစ်ဖက်ကလည်းပဲကျွန်တော်ကအဲ့လိုပြောချင်ရပြင်ကျွန်တော်ကကြောက်နေမလားတကယ်တမ်းကတော့ဒါခုနကျွန်တော်ပြောပြပြီပဲကုဆယ်ရုပ်ခွဲပွဲတုန်းကလည်းပဲနော်ပြီးမှအဲ့ဒီတုန်းကလည်းပဲ NLD ပဲအဲ့ဒီတုန်းကလည်းတော့စုဒီဒီတော့ဆန်းစုကြည်ဦးဆောင်တဲ့ပါတီပဲဒါပေမဲ့ချင်းပြည်နယ်မှာ majority မရခဲ့ပါဘူးအဲ့တော့ကျွန်တော်အနေနဲ့ကတော့ဒါဟိုမြင်ပါတယ်ဒါဟုတ်သူတို့အနေနဲ့ကျွန်တော်ကရန်တူလို့လည်းမမြင်ပါဘူးတကယ်တမ်းကပြန်ဖြစ်လို့လည်းမမြင်ပါဘူးဒါပေမဲ့ကျွန်တော်ကဒီဟိုအခြေခံအဖြစ်ယူဆတာကတော့ကျွန်တော်ကဒီချိန်မှာဒီတိုင်းဒေသအရေးဒီ federal အရေးကဒီဒီချိန်မှာမထည့်သွက်လို့မရဘူးပြောမယ်ဆိုလို့ရှိရင်တိုင်းဒေသတွေက federal နဲ့ democracy တစ်ခုကိုကျွန်တော်ကဒီဒီတိုက်ပွဲဝင်နေတယ်အဲ့တော့ပြည်မမှာကျတော့ဒီ democracy အရေးကိုပဲတိုက်ပွဲဝင်နေတဲ့ခါကျတော့ကျွန်တော်ကဒီဝန်ထုတ်ဝန်ဘူးဒီဝန်ထုတ်ခုထမ်းတယ်လို့ကျွန်တော်ခံစားတယ်အဲ့ဒီခါကျတော့ကျွန်တော်ကဒီ democracy ပထမ democracy ဒုတိယ democracy တတိယဆိုပြီးတော့ကျွန်တော် democracy ကိုအရင်လောက်မယ်ပြည်မ federal လောက်မယ်ဆိုတဲ့ဟာကကျွန်တော်ဒီဒီဟိုဒီဒီအောက်ဆိုင်ခက်ကတော့နော်ဒီလော်လေးကြီးပထမလော်လေးကြီးဒုတိယဆိုပြီးတော့လော်လေးကြီးအရင်ရမှဒီဒီရခိုင်ကိုပြင်နေပေးမယ်လွယ်လွယ်ရည်ရမှာကျွန်တော်တို့တိုင်းသားတွေကိုပြင်နေပေးမယ်ဖက်ဒရယ်ပေးမယ်ဆိုတဲ့ဟာကတကယ်တမ်းကလွယ်လွယ်ရည်ရအောင်ကျွန်တော်တို့ကပြင်နေမရဘူးဖက်ဒရယ်မရဘူးဆိုတဲ့ခါကျတော့ကျွန်တော်ကဒီဟာကိုဒီဟာပြီးမှဒီဟာလုပ်မယ်ဆိုတဲ့ဟာကိုကျွန်တော်ကလက်မခံဘူးပေါ့
တပိုင်းနဲ့တည်းသွားရမယ
်ဟုတ်ကဲ့တပိုင်းနဲ့တည်းသွား
ဆိုတော့ခုနပြောခဲ့တဲ့အခြေအနေအရကိုဇလိုင်းတို့စိုးရင်စီရှိသလားစိုးရင်စီမရှိဘူးလားကောင်းကောင်းကိုပြည်နေကိုနေရာမှာတော့
ဟုတ်တယ်ကျွန်တော်ကစိုးရင်စိတ်မရှိဘူးကျွန်တော်ကစိုးရင်ဒါကတော့ဒီဒီမလူအပ်ပေးနေဒီပါခေါမလဲဒီနှစ်ဖက်နစ်နာတဲ့အပိုင်းတွေတချို့တော့ရှိမှာပဲဒါတေချာပေါ့ပဲဒါပေမဲ့ကိုယ့်ဖက်ကတော့သူကကိုယ်ကရှုံးမယ်လို့ဒီပါခေါမလဲဒီအရှုံးဖက်ကနေပြီးတော့ရက်တည်မယ်ဆိုတာတော့ကျွန်တော်ကလုံးဝမယူဆဘူးတော့သူတို့တမိုင်းဒီဒီရုပ်ကောက်ပွဲတမိုင်းကျွန်တော်မှရှိပါတယ်ပေါ့လေအဲ့တော့ကျွန်တော်တိုင်းသားတွေတွေမှာရုပ်ကောက်ပွဲတမိုင်းရှိပါတယ
်ဒီ2015ရုပ်ကောက်ပွဲပြီး2015အလွန်အနာဂတ်မြန်မာနိုင်ငံရေးကိုကိုယ်စလိုက်ဘလောက်အကောင်းမြင်တာလဲ
ကျွန်တော်ကတော့ဒီအကောင့်မြင်ပါတယ်ဘောင်းဆော့ဒီဟာကဒီဟိုတေချာတာကတော့ရုပ်ကောက်ပွဲကတော့ free and fair တော့မဟုတ်တော့ပါဘူးဒါပေမဲ့ဒီ
ရုပ်ကောက်ပွဲက free and fair ဖြစ်လိမ့်မယ်လို့လူလက်ဒီတရားမျှတလိမ့်မယ်လို့ကိုယ်စလိုက်မျိုးစောက်ပေါ့
လုံးဝမဖြစ်နိုင်ဘူးဒါပေမဲ့ဟိုဒီအတိုင်းအတာတစ်ခုထိတော့ရုပ်ကောက်ပွဲတော့ကျင်းပလိမ့်မယ်အဲ့ဒီအချိန်မှာကျွန်တော်ကယူဆထားတာကတော့ဒီဒီအချိန်နဲ့အရဆိုလို့ရှိရင်ကျွန်တော်ကဒီဟိုဒီတပါတီတဲ့နဲ့ဒီအစိုးရဖွဲ့လို့ရတဲ့အနေထားမျိုးမဖြစ်နိုင်တော့ဘူးကျွန်တော်ယူဆတယ်အဲ့ဒီဟာကလည်းပဲကျွန်တော်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်ဖက်ကတော့ဒါကျွန်တော်ဖက်ကတိုင်းသားဖက်ကပြဿနာမဟုတ်ဘူးအဲ့ဒီချိန်မှာပဲကျွန်တော်ကိုတော့မှပို့ပြီးတော့ပို့ပြီးတော့လေးစားမလားလို့ပဲကျွန်တော်ကခံယူထားတယ်ဘာလို့ဆိုတော့အဲ့ဒီချိန်မှာကျွန်တော်ရှိရင်ကျွန်တော်ကဒီဟိုဒီကျွန်တော်ကဒီဟိုဒီဟိုကျွန်တော်ကအများပြိုတိုင်းကြိတ်တဲ့နှင်းစီခံဖြစ်နေမလားဆိုတာတော့မှကျွန်တော်ကယူဆထားတယ်က
ျေးဇူးများတယ
်မြန်မာဒီမိုကရေစီရေဆွေးနွေးခန်းအစီအစဉ်ကိုကိုကျော်ကျော်သိန်းကတင်ဆက်ခဲ့တာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်ရရှင်များရှင် BOA မြန်မာပိုင်းအစီအစဉ်ရဲ့တင်းကနေနဲ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့ဆယ်နာရီအထိအစီအစဉ်ကိုတော့ line meter 24 25 32နဲ့51တို့အပြင် line meter 190တို့ကပါတိုးချက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြီးသွင်းတဲ့တုံးတက်ချက်မြန်မာပြည်မှပေးစာများကဘာကျော်လာထူးခြားဆန်းပြအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အခုပထမဦးဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြီးသွင်းတဲ့တုံးတက်ချက်ကိုအရင်ဆုံးတင်ပြပေးဖို့ရှိပါတယ်။သမရဦးသိန်းစိန်နဲ့ပီခိုင်ဖြိုးဖြာလူပွဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ပြမှာဖြစ်ပါတယ်။မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။နိုင်ငံတော်သမရဦးသိန်းစိန်ဟာအားလုံးသိကျင်နေရတဲ့အဖြစ်တစ်ခုကိုပေးလိုက်ပါပြီ။အဲ့ဒါကတော့သူအနေနဲ့နောက်ထပ်သမရသက်တမ်းတစ်ခုထပ်ပြီးတာဝန်ထမ်းဆောင်လို့ကြောင်းထုတ်ဖော်ပြောဆိုလိုက်တာပါ။ပြီးခဲ့တဲ့ဇူလိုင်29ရက်နေ့က Nikki Asia Review သတင်းဌာနနဲ့တွေ့ဆုံရမှာခုလိုပြောဆိုလိုက်တာဖြစ်ပြီးရွေးကောက်ပွဲဝင်မယ်မူဆိုတာကိုတော့ယတိပြတ်ထုတ်ဖော်ပြောဆိုလိုက်တာတော့မရှိသေးပါဘူး။အင်တာဗျူးမှာသမရဦးသိန်းစင်ကမြန်မာနိုင်ငံရဲ့လက်ရှိဒီဇယ်ဖွဲ့စည်းပုံအခြေခံဥပဒေအရသမရတာဝန်ထမ်းဆောင်မှုဆန္ဒရှိသူတယောက်အနေနဲ့ရွေးကောက်ပွဲဝင်ဘဲနဲ့လည်းဖြစ်နိုင်တယ်ဆိုတာရှင်းပြခဲ့တဲ့အကြောင်းဖတ်ရှုကြရပါတယ်။သမရဦးသိန်းစင်ရဲ့အခုဆုံးဖြတ်ချက်ဘာကိုညှို့နေတာလဲသူ့အနေနဲ့ပြည်ခံမျိုးပါတီအတွင်းမှာဘာအခက်ခဲတွေနဲ့ကြုံတွေ့နေရသလဲရှေ့ဘာဆက်ဖြစ်လာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်သမရနဲ့နီးစပ်တဲ့ဝန်ကြီးတွေသမရယုံအတိုင်းဝန်ကလူတွေပြောဆိုကြရရပုံမှန်အားဖြင့်ဆိုရင်တော့ဦးသိန်းစင်ဟာနောက်ထပ်သမရရာထူးတာဝန်ထပ်ပြီးမယူလို့တော့ဘူးလက်ရှိအပြောင်းလဲလုပ်ပေးနိုင်တဲ့အခြေအနေကိုပဲအနိုင်နဲ့ပိုင်းပြီးအနားယူလိုက်ခြင်းနေပြီလို့ပြောဆိုကြပါတယ်ဒါပေမဲ့လက်ရှိပြည်ခံပြိုးပါတီကိုချုပ်ကင်ထားတဲ့ဥက္ကဋ္ဌသူရဦးရှင်မန်ဦးဆောင်တဲ့အုပ်စုနဲ့တမတော်ခေါင်းဆောင်တွေလက်ရှိအစိုးရအဖွဲ့ဝင်တွေပါဝင်တဲ့အုပ်စုနှစ်ခုကြားကအာဏာအပြိုင်ပွဲမှာဘေးထွက်ထိုင်လို့မရတဲ့အခြေအနေကြောင့်ကုလသမရဆက်လုပ်ချင်ပါတယ်ပြောပြီးနိုင်ငံရေးဖြစ်စဉ်မှာဆက်ပါဝင်ဖို့ဆုံးဖြတ်ရတယ်လို့ဆိုကြပါတယ်။သူတို့ပြောဆိုတာဘလောက်မှန်တယ်မမှန်ဘူးအတိမပြုနိုင်ပေမဲ့လက်ရှိချိန်ထိအဲ့ဒီအုပ်စုနှစ်စုအတွင်းပဋိပက္ခတွေပြင်းထန်နေသေးတယ်လို့ဘသူနိုင်ပြီဘသူရှုံးသွားတယ်ဆိုတဲ့အဖြေမျိုးလဲတိတိကျမထွက်သေးပါဘူး
တက်တနာကိုရှင်းပြရရင်ဖွဲ့စည်းပုံအခြေခံဥပဒေကိစ္စကိုအရင်ပြောဖို့လိုပါလိမ့်မယ်တကယ်တော့2008ဖွဲ့စည်းပုံဆိုတာဟာစစ်ဘီရင်မင်းဆက်တည်တက်နိုင်အောင်စနစ်တကျရေးဆွဲပြဋ္ဌာန်းပေးထားတဲ့ဖွဲ့စည်းပုံမှာလက်နက်ကင်ထားတဲ့တက်မတော်ခေါင်းဆောင်တွေဟာတက်မတော်ကိုအပြည့်အဝထိန်းချုပ်နိုင်ခွင့်အပါအဝင်အခွင့်အတူအမျိုးမျိုးရယူထားပါတယ်အဲ့ဒီထဲမှာလွတ်တော်တဲ့အမတ်နေရာ25ရာခိုင်နှုန်းရယူခွင့်အဲ့ဒီအမတ်တွေဟာဒုသမရတယောက်ရွေးချယ်တင်မြှောက်ခွင့်နဲ့တိုင်းပြည်ရဲ့အထွတ်အထိပ်သမရတယောက်ရွေးချယ်ရမှာမဲပေးရွေးချယ်ခွင့်ရနေတာပဲဖြစ်ပါတယ်။ဒီအတွက်စစ်ကောင်းဆောင်တယောက်ဟာတက်မတော်သားကိုစလေတွေတင်သွင်းတဲ့ဒုသမရအဖြစ်ခံယူပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အမတ်တွေကသူ့ကိုထောက်ခံတဲ့အမတ်တွေရဲ့အကူအညီနဲ့သမရဖြစ်လာနိုင်မဲ့နီလန်းဖြစ်ပါတယ်။ဒီအတွက်လည်းတီထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဆိုတဲ့နိုင်ငံရေးဖြာတစ်ချက်ဖန်တီးပြီးအစဉ်သင့်လဲခင်ထားပြီးပါပြီ။အထိပ္ပယ်ကတော့ပြည်ခိုင်ပြိုးပါတီဆိုတာဟာတက်မတော်ကတင်တဲ့တယောက်ယောက်သမရဖြစ်လာရေးကူညီဆောင်ရွက်ပေးရမယ်ဖြာတစ်ချက်သာဖြစ်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေကတော့အရင်ဆရာနာရှင်တွေချမှတ်သွားတဲ့အစီအစဉ်အတိုင်းဖြစ်မလာတော့ပါဘူး။ဦးသိန်းစိန်ဟာသမရတာဝန်ထမ်းဆောင်ခြင်းပါတီတာဝန်ယူလို့မရတဲ့အတွက်သူရဥရွှေမန်းကပါတီဥက္ကဋ္ဌတာဝန်ရယူနိုင်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းသူရဥရွှေမန်းဟာလွှတ်တော်ထဲရောက်သွားပြီးမှအာဏာပြန်လိုခြင်းနဲ့အရင်စစ်အစိုးရခေတ်ဝင်ကြီးဟောင်းတချို့ရဲ့အင်အားကိုစူးစီးပြီးတမရဖြစ်ရေးကြိုးပမ်းမှုကိုဆက်အကောင့်ထဲပေါ်ပါတယ်။အဲ့ဒီပုံကိုယ်တွေဟာပြည်ခိုင်မျိုးပါတီခေါင်းဆောင်တွေလည်းဖြစ်တာကြောင့်သူရဥရွှေမန်းဟာပါတီကိုကောင်းကောင်းချုပ်ကင်လာနိုင်ပါတယ်။ဒါကိုတက်မတော်ခေါင်းဆောင်တွေနဲ့အစိုးရအဖွဲ့ဝင်တွေကလက်မခံနိုင်ကြပါဘူးဒီလိုနီးနဲ့အုပ်စုနှစ်စုဟာဂိုင်းကဏ္ဍအသွင်းဆောင်လာတာပါဂျားရဲမှာကိုယ့်ဘာသာကိုရွေးချယ်ရခက်ခဲသွားတာကတမရဦးသိန်းစိန်ပါသူသာတမရဆက်မလုပ်တော့ဘဲအနားယူလိုက်မယ်ဆိုရင်တက်မတော်နဲ့အစိုးရအဖွဲ့ဝင်တွေဘက်မှခေါင်းဆောင်မှုကင်းမဲ့သွားတဲ့အခြေအနေရောက်သွားနိုင်ပါတယ်အလားတူရွေးကောက်ပွဲမဝင်ဘူးဆိုပြန်ရင်လေ မဲဆွယ်စီယုံပွဲကာလပြည်ခိုင်မျိုးပါတီတဲပြန်လာပြီးပါတီတဲမှာခေါင်းဆောင်မှုပြန်လည်ထူထောင်နိုင်မဲ့အခွင့်အရေးဆုံးရှုံးသွားပါလိမ့်မယ
်။ဒါကြောင့်လည်းအခုလိုနောက်ထပ်သမ္မတသက်တမ်းတစ်ခုတာဝန်ပြန်ယူခြင်းသေးတယ်ဆိုပြီးထုတ်ပြောလိုက်တာပါ။ဒါပေမဲ့ပြည်ခိုင်မျိုးပါတီကိုစားပြုပြီးရွေးကောက်ပွဲဝင်မယ်မဝင်ဘူးမပြောနိုင်သေးပါဘူး။အကြောင်းကတော့ပြည်ခိုင်မျိုးအမတ်လောင်စီစစ်ရေးခေါင်းဆောင်သူရဦးရှိမန်းဟာသမ္မတဦးသိန်းစိန်ကိုမဲဆန္ဒနယ်ရွေးချယ်ခွင့်မပေးဘဲအရင်သူဝင်ပြိုင်ခဲ့ဘူးတဲ့နေပြည်တော်စပြုတီရီမြို့နယ်ကနေပဲဝင်ပြိုင်ခွင့်ပေးလို့ဖြစ်ပါတယ်။တကယ်တော့နေပြည်တော်မြို့နယ်တွေမှာဝင်ပြိုင်ရင်အခြေအနေမဟာမှန်းသိလို့သူရဦးရှိမန်းကိုယ်တိုင်သူ့ဇာတိပဲခူးတိုင်းဖြူးမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မှုစည်းရင်းတော်တွင်းလိုက်ပါပြီ
။အခုဆိုရင်တက်မတော်အရာရှိကြီးအယောက်140ဝင်းကျင်လောက်ကလည်းတိခိုင်မျိုးပါတီကနေရွေးကောက်ပွဲဝင်ဖို့စည်ရင်းပေးထားတယ်လို့သိရပါဗျ။အတိတ်ဘယ်ကတော့ပါတီတဲဝင်ရောက်ပြီးတိခိုင်ဖြိုးပါတီကိုလွှမ်းမိုးထားတဲ့သူရဥွှေမန်းအုပ်စုကိုထိန်းကြီးဖို့နဲ့ရွေးကောက်ပွဲအပြီးတမရရွေးချယ်ရမှာတမရဘက်ကလူလားသူဒုတမရဖြစ်လာရေးမဲများများရစေဖို့ပါ။ဒီချက်ကိုသူရဥွှေမန်းအုပ်စုဘက်ကလည်းကောင်းကောင်းသိပါဗျ။ဒါကြောင့်တမရဘက်ကအစိုးပြုလာတဲ့အရေးအတွက်ကိုတိခိုင်ဖြိုးပါတီကနေတဆင့်ရွေးကောက်ပွဲဝင်ခွင့်မပေးပါဘူး။သုံးပုံတပုံလောက်နဲ့ညီများတဲ့အယောက်50ဝင်းကျင်ကိုပဲဝင်ခွင့်ပေးမယ်လို့ဆိုပါတယ်။အလားတူအစိုးရဖွဲ့ဝင်ဝင်ကြီးတွေကလည်းသူတို့အရင်ရွေးကောက်ခံရတဲ့မဲဆန္ဒနယ်မြေကလွဲပြီးအခြားနေရာတွေကနေဝင်ခွင့်ပေးဖို့တောင်းဆိုတာကိုလည်းခွင့်မပြုပါဘူး။ဒီလိုအာဏာရရေးလမ်းကြောင်းမှာပါတီတွင်းအကွဲအပြဲပြဿနာတွေနဲ့ကြုံနေရလို့လဲသမရဦးသိန်းစိန်ဟာဘေးထွက်ထိုင်နေလို့မရတော့ပဲတက်မတော်နဲ့အစိုးရအဖွဲ့ဝင်တွေရဲ့ခေါင်းဆောင်အဖြစ်ရက်တီပေးရခြင်းဖြစ်နိုင်ပါတယ်။ဒါရီမကရွေးကောက်ပွဲမတိုင်ခင်ပါတီတွင်းအာဏာလွန်ဆွဲပွဲမှာဝင်ပါခွင့်ရဖို့အတွက်ပြည်ခိုင်ဖြိုးပါတီအနေနဲ့ရွေးကောက်ပွဲဝင်ပါတီကိုပြန်လာမှရမှာပါ။အဲ့ဒီလိုပြန်လာပြီးရွေးကောက်ပွဲဝင်လိုက်လို့ရွေးကောက်ပွဲမှာရှုံးခဲ့ရင်လည်းအရှက်ရစရာအခြေအနေကြုံရအောင်မှာဖြစ်ပါတယ်။ပြောရရင်ရှေတိုးရလဲခက်နောက်ဆုံးလဲခက်နေတဲ့အနေအထားမျိုးပ
ါအလားတူတက်မတော်အရာရှိကြီးတွေနဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတချို့ပြည်ခိုင်ဖြိုးအလံတော်အောက်ကရွေးကောက်ပွဲဝင်ခွင့်မရရင်ပြည်ခိုင်မျိုးပါတီကရွေးချယ်ပေးတဲ့မဲဆန္ဒနယ်မြေကဝင်ပြန်ခြင်းစိတ်မရှိရင်ဘာလုပ်ကြမှာလဲဆိုတာကလည်းအလွန်စိတ်ဝင်စားစရာကောင်းပါတယ်သူတို့တွေဟာအာဏာရရေးလမ်းကြောင်းအတွက်ခင်းထားတဲ့ပြည်ခိုင်မျိုးပါတီဆိုတဲ့ဖြာကြီးကိုတော့လွယ်လွယ်စွန့်လွတ်ထွက်သွားကြမှာတော့မဟုတ်ပါဘူးဘယ်လိုပဲဖြစ်ဖြစ်တမရဦးသိန်းစိန်အုပ်စုနဲ့သူရဦးရှိမန်းအုပ်စုနှစ်ဖက်ပြိပခဖြစ်နေကြတဲ့ပြဿနာဟာတိုင်းပြည်ရဲ့အထွတ်ထိပ်သမရနေရာကိုသူရကိုရရှင်ပြိုင်နေကြတဲ့သဘောလဲဖြစ်သလိုအာဏာရရေးခင်းထားတဲ့ပြည်ခိုင်ဖြိုးပါတီဆိုတဲ့ဖြာကြီးကိုအပြိုင်လုနေကြတဲ့အနေအထားမျိုးလဲဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရပါအခုတော့အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှပေးစာကဏ္ဍကို VOA ဝိုင်းတော်သားတွေနဲ့အတူမအေးတန်တာကျော်ကတင်ဆက်ထားပါတယ်နားဆင်ကြည့်ရအောင်ပါရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ဒီတစ်ပတ်တော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့သဘာဝဘေးအန္တရာယ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်။မြန်မာနိုင်ငံပြည်နယ်နဲ့တိုင်းဒေသအနှံ့အပြားမှာရေဘေးအန္တရာယ်ကြုံတွေ့နေရပြီးတော့ရေဘော်အကူအညီတွေလည်းအထူးလိုအပ်နေတာသောရရှင်တွေအသိပါနော်။ဒီလိုမျိုးရေဘေးအန္တရာယ်ကိုစိုးစိုးရွားရွားကြုံတွေ့နေရတဲ့မြို့တွေထဲကတစ်မြို့ဖြစ်တဲ့ကလေးမြို့ကသောရရှင်ရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ်။သူတို့ကြုံတွေ့နေရတဲ့အခက်အခဲကိုအာဏာပိုင်တွေဖိဖိစီစီနဲ့ကူညီပေးကြဖို့အခုလိုမျိုးကလေးမြို့ကသောရရှင်တယောက်ပန်ကြားလာပါတယ်
။မိုးများလို့ချင်းနှင်းမြေရေနဲ့မြစ်တာမြေရေတို့ရှန်တက်လာနေတဲ့ရေတွေနဲ့ရာဇယိုရွာနာကအစိုးရစီမံကိန်းရာဇယိုဆယ်ကနေထိမထနိုင်တော့ပဲဖောက်ချတဲ့ရေတွေကြောင့်နှစ်ပေါင်းများစွာအတွင်းအကြီးမားဆုံးဘေးအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။တေဆုံးတဲ့သူတွေပျောက်ဆုံးတဲ့သူတွေအပြင်အိမ်တွေမှာလည်းပိတ်မိနေတဲ့သူတွေရှိနေပါတယ်။ကယ်ဆယ်ရေးလှုပ်ချင်တဲ့လူမျိုးရေးအသင်းတွေလည်းဆက်လက်အခက်အခဲကြောင့်တွင်းတွင်းကြဲကြဲမဆောင်ရွက်နိုင်ပါဘူး။စေဝါနေရာထိုင်ခင်းနဲ့အဝတ်အထည်အစားအသောက်အကြက်တဲရိုက်ပြီးဒုက္ခရောက်နေတဲ့ကလေးမျိုးလေးဟာကြောင်ကျတဲ့တောင်တန်းတွေကြားကမြို့ငယ်မှုအစိုးရရဲ့ပံ့ပိုးမှုအရန်အားနေနေပါတယ်လူမျိုးရေးအဖွဲ့အစည်းနဲ့နိုင်ငံတော်အာဏာပိုင်များစီမ အကူအညီများရနိုင်ဖို့ VOA ကတစ်ဆင့်ပန်ကြားလိုက်ရပါတယ
်။မြို့နယ်ဆိုင်းဘုတ်တောင်ရေမြုပ်နေတဲ့ကလေးမျိုးကတော်ရရှင်တယောက်ကအစိုးရကသူတို့အတွက်ပို့ပြီးတော့လောက်ကင်ပေးဖို့လိုအပ်နေပါတယ်ဆိုပြီးတော့စာရေးပန်ကြားလာတာဖြစ်ပါတယ်။ကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေလည်း VOA ကလက်ခံရရှိတာပါ။အဲဒီလိုမျိုးကိုပိုင်းအမြင်ကိုထုတ်ဖော်လာကြတဲ့တော်ရရှင်တွေရဲ့အစာတွေကတချို့ကိုဖော်ပြပေးသွားခြင်းပါတယ်ရှင့်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေကိုပေါ်ဆောင်ပြီးတော့အောင်မြင်ဖြစ်ထွန်းရမယ့်အချိန်မှာတခြားတလွဲနေရာတွေမှာအောင်မြင်ဖြစ်ထွန်းနေပါတယ်ဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုမျိုးထုတ်ဖော်ရေးသားလာပါတယ်
။နိုင်ငံတော်သမ္မတကြီးရဲ့နိုင်ငံတော်တိုးတက်ရေးအတွက်အရှင်ဟုန်မြင့်ပြီးတော့လှုပ်ဆောင်နေတဲ့ Third Wave ဘလောက်အောင်မြင်နေမအောင်မြင်ဘူးဆိုတာတော့မသိပါဘူး။ Fourth Wave ကတော့အကြီးအကျယ်အောင်မြင်နေလေ။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံသားလူငယ်အများစုရဲ့အတွေ့အခေါ်အမျှော်မြင်နေပါတာအုပ်ချုပ်သူရဲ့ဩဇာတက်ရောက်မှုအားနေတာဝင်တဲ့တော်တော်များများကအကတိလိုက်စားကြတာပြည်သူတွေဘက်ကလည်းစင်ကြင်လုံးတရားနင်းနေတဲ့အပျော်ပါလိုက်စားတာနဲ့စီးပွားရေးသမားတွေရဲ့မတော်လောဘစိတ်နဲ့ငွေရှာနည်းတွေကြောင့်လူငယ်တွေကြားမှာဘိန်းဘင်းကစောလောစာရက်တိပင်းမြင်းစည်းစိတ်ကြွစည်းကာမစည်းစတဲ့ Fourth Wave ကြီးကတော့ကောင်းကောင်းအောင်မြင်နေပါတယ်ခင်ဗျာလူငယ်တွေရဲ့လူအားတွေလည်းရော့ကျနေစီတာပါဒါကြောင့်နိုင်ငံတော်သမ္မတကြီးရဲ့ Third Wave ထဲရှေ့ရောက်နေတဲ့အဲ့ဒီ Fourth Wave ကိုပြင်းပြင်းထန်ထန်စီမံချက်ချမချေမုန်းဘူးဆိုရင်မလွယ်ဘူးလို့ထင်မိပါတယ
်ဒါကတော့ဖြစ်ထွန်းရမယ့်နေရာမှာမဖြစ်ထွန်းမဲနဲ့တခြားတစ်ဖက်မှာအလွဲကြီးလွဲပြီးတော့ဖြစ်ထွန်းနေတယ်လို့မြင်ကြောင်းသောရရှင်တယောက်ပြောလာတာပါဒါက VOA သောရရှင်ရဲ့ကိုယ်ပိုင်အမြင်တွေကိုဖော်ပြပေးခဲ့တာဖြစ်ပါတယ်ရှင်နောက်ပိုင်းမှာသောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးခြင်းပါတယ်ဒီတစ်ပတ်တော့ Billboard Hot အဖြစ်ဆုံးတေး100အဆင့်ထဲမှာနံပါတ်8ချိန်နေတဲ့သတင်းလေးနဲ့ဖျော်ဖြေပေးခြင်းပါတယ်ရှင်Richard Blatten သိဆိုထားတဲ့ဒီသတင်းလေးကို2015 February လကစတင်ထုတ်ဝေဖြန့်ချီတာဖြစ်ပြီးတော့လူများအားပေးမှုရတဲ့သတင်းဖြစ်ပါတယ်။သူရဲ့ဘဝမှာကြုံခဲ့ရတဲ့မအောင်မြင်မှုတွေထိခိုက်နှိမ့်နာမှုတွေကြားကဇွဲမလျှော့ဘဲနဲ့ဆက်ပြီးတော့စူးစမ်းနိုင်မှုရည်ရွယ်ချက်နဲ့ Defy Song ဇွဲမလျှော့တဲ့စူးစမ်းဆိုတဲ့သတင်းလေးရေးဆက်တာဖြစ်တယ်လို့တေးရီသူ Richard Blatten ကပြောထားတာပါ။စိတ်သက်ခွန်အားပေးစွမ်းနိုင်တဲ့ဒီသတင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်။ Like a small boat on the ocean sending big waves into motion like how a single word can make a heart open I might only have one match but I can make an explosion and all those things I didn't say were wrecking ball ဆိုတဲ့သင်ကိုနားဆင်ခဲ့ကြရတာပါရှင်။သောရရှင်တွေကိုမြန်မာသင်းလေးတစ်ပုတ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်အရင်ပြောပြပေးချင်ပါတယ်ရှင်။တနင်္လာနေ့တိုင်းကသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ပြောပြပေးသွားချင်ပါတယ်။ကော့တောင်းမြို့သားတူဆိုပြီးတော့သူဒေတာကလာဝကယုံနဲ့ပတ်သက်ပြီးတော့ဒီသောရရှင်ရေးလာတာပါ။အဲ့ယုံကဝန်ထမ်းတွေလွဲမှားတဲ့အလုပ်ရက်တွေကို
လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့အများသိရှိစေဖို့အတွက်အခုလိုမျိုးပြောလိုက်ရပါတယ်ဆိုပြီးတော့သူကမုတ်ဖွင့်ထူးစီမံချက်အဖြစ်နဲ့6လပိုင်းအထိ6လတာကာလမှာနိုင်ငံတော်ဝန်မှရှိတဲ့တိုင်းသားပြည်သူတွေအချိန်ငွေကြေးတက်တက်တတာလွဲ့လွဲ့ကူကူလှင်လင်းမြန်မြန် one stop service နဲ့လူဝဲချက်တွေကိုဖြည့်လျှော့ပေးတဲ့နေလန်းကိုအသုံးပြုပြီးတော့ဆောင်ရွက်သွားမယ်ဆိုပြီးတော့လူဝဲမှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံနဲ့ဦးစီးဌာနကတည်ယဝင်ကြေညာထားပေမဲ့လည်းတကယ့်အဖြစ်အပျက်ကတော့ဒီကြေညာချက်နဲ့ကွာဟနေပါတယ်ဆိုရဒီတော်ရရှင်အခုလိုရင်ဖွင့်လာပါတယ
်ကော့တော်မြို့နယ်လာဝကယုံကလာဝကဝန်ထမ်းတွေကနိုင်ငံသားတူတယောက်လိုသတ်မှတ်တည်ပြုဖို့အစီအစစ်ခံနိုင်တဲ့အရေးချင်းတွေရှိပြီးတော့မြန်မာနိုင်ငံသားဥတွေနယ်လေကိုက်ညီတဲ့အချက်အလက်စုံစုံတင်ပြနိုင်တဲ့သူဖြစ်ပါစေဦးတော့ထိုင်းဘတ်ငွေ9000မြန်မာကျပ်ငွေ3,000ဒီလိုလက်မထိုးဘူးဆိုရင်အကြောင်းမျိုးမျိုးပြပြီးတော့နိုင်ငံသားစီစီရေးကတ်တွေပြုလုပ်တာလဲလှယ်လာတွေကိုဆောင်ရွက်မပေးပါဘူးဒါပေမဲ့လည်းဘာအချက်အလက်မှမစုံမဲနဲ့လက်ထိုးငွေပေးကမ်းနိုင်ရင်တော့နိုင်ငံသားစီစီရေးကတ်ပြနေချင်းပြီးဆောင်ရွက်ပေးပါလေဒီလိုကိစ္စရပ်တွေကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေစီအတိပေးတိုင်ကြားခဲ့ပြီးမဲ့ဘာမှအတိအသာထူကြတဲ့ပြောင်းလဲမှုတွေမရှိခဲ့ပါဘူးဝန်ထမ်းအသစ်တွေရောက်လာရင်လည်းသူတို့ကပါရင်လူတွေလိုပဲအချင်းပြက်လုံရက်တွေဆက်ပြီးတော့လွတ်ဆောင်နေကြတဲ့အတွက်လောကတစ်ဌာနလုံးကဝန်ထမ်းအများစုဟာအချင်းပြက်ဝန်ထမ်းတွေများဖြစ်နေပြီလားလို့တွေးเสียဖြစ်ရပါတယ်။ဒါကြောင့်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအနေနဲ့လည်းကိုယ့်လူတွေရဲ့လုံရက်အမားတွေကိုမသိကြိုးကျင်ပြုမထားဘဲနဲ့ထိထိရောက်ရောက်တိတိကျကျစစ်ဆေးပြပေးတာတွေပြုလုပ်ပေးနိုင်စေဖို့အတွက် VOA မြန်မာပြည်ကပေးစာစီစဉ်ကတဆင့်အတိပေးအကြောင်းကြားပြောကြားလိုက်ရပါတယ်ခင်ဗျာ
ဒါကတော့သူတို့ကော်တောင်းမျိုးကလာဝကယုံမာဒီဝန်ထမ်းတွေလက်စားလို့ပါဆိုပြီးတော့သောရရှင်တယောက်သူ့ရဲ့အတွေ့အကြုံကိုရေးသားပြီးတော့တိုင်တန်းလာတာဖြစ်ပါတယ်ရှင်ဒီတင်းနှင်းသားရဲ့ဒေတာကပဲနောက်ထပ်သောရရှင်တယောက်ရဲ့အစာကိုလည်းဖော်ပြပေးခြင်းပါတယ်သူတို့ဒေတာမှာလျှက်စစ်မီတာကားတွေကြီးမြင့်လွန်းလို့ပါဆိုပြီးတော့ဒီသောရရှင်ရေးလာတာပါ
ကျွန်တော်တို့တနင်္လာရီဒေသမှာလက်စစ်မီမီတာကကြောင်မီးသွေးစက်ရုံမီမီတာကတီယူနစ်ကို360ကျပ်ဖြစ်နေပြီးရန်ကုန်မန္တလေးတခြားပြည်နယ်တိုင်းတွေနဲ့ဒန်းတူအခွင့်ရင်းမဲ့ခါစီခံရတာမင်းလွဲခဲပြည့်တာဝန်မဲ့လွန်းစွာတနင်္လာရီတိုင်းဒေသကိုဘယ်သူအတွက်အပိုင်စားပေးထားပြီလဲမေးရပါတော့မယ် PTC လက်စစ်ဝန်ဆောင်မှုလုပ်ငန်းကနေပြီးတော့တိုင်းလုံးကိုချုပ်ကင်ထားခွင့်ပေးထားခြင်းရဲ့နောက်ွယ်မှာဘယ်သူတွေဘယ်လိုအကျိုးမြတ်တွေရနေကြတာပါလဲအတဘဘူပြုသမားတဘူရဲသမားတွေကြောင့် PTC ကြီးကတော့မြင်းမင်းဆန်ဆန်စားတော့နေကြသလိုခွဲစားနေကြတော့မပေါ့တဖက်တလန်ကအကျိုးပြုနိုင်အောင်ဒီစာကိုပို့လိုက်ခြင်းဖြစ်ပါတယ်ခင်ဗျာ
လက်စစ်မီတာကအဖိုးနှုံအနေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့စီရင်စစ်ပေးပါအောင်လို့ဒေတာခံတယောက်အစာရေးပြီးတော့တာဝန်ရှိသူတွေကိုပန်ကြားလာတာဖြစ်ပါတယ်ဒီတစ်ပတ်တော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှရင်ရက်ချင်ပါတယ်ရှင်နောက်ပိုင်းမှာဒေတာလာတဲ့သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖျော်ဖြေပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဒီတော့လာတဲ့သောရရှင်တွေကိုအခုအလှည့်ပေးစီပါတယ်ရှင်မြန်မာနိုင်ငံတဝန်းရေဘေးဒုက္ခရောက်နေကြတဲ့မြန်မာပြည်သူတွေကိုတွေ့ရတော့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလိုအပ်ချက်တွေကိုပို့ပြီးတော့အမှတ်ရမိလို့ပါဆိုပြီးတေးတောင်းလာတဲ့သောရရှင်ဖိုးသားကတော့မြန်မာပြည်သူပြည်သားအားလုံးအတွက်ပါတဲ့ဆိုင်းဆိုင်းခန်းလိုက်နဲ့ချမ်းချမ်းတည်ဆူထားတဲ့အိုကဘာမြေးဆိုတဲ့တခြင်းလေးတောင်းဆိုကြပါတယ်ဆိုပြီးတော့အစာရေးလာပါတယ်။နောက်ထပ်သောရရှင်တဲတဲကတော့ဒီရပိုင်းအတွင်းမှာမြန်မာနိုင်ငံမှာရေကြီးတဲ့သတင်းတွေပုံတွေကိုဇက်တိုက်ကြားနေတွေ့နေရတော့ရေဘေးတံခံရတဲ့သူတွေအတွက်စိတ်မကောင်းဖြစ်ရတဲ့တစ်ချိန်တည်းမှာကမ္ဘာကြီးပုံတွေလာမှုနဲ့အတူသဘာဝပတ်ဝန်းကျင်ရိုးရင်းမှုတွေကိုလည်းကြည့်ပြီးတော့အနာဂတ်အတွက်ပို့ပြီးတော့ထိတ်လန့်လာမိပါတယ်ဟဲ့တစ်ချိန်တုန်းကတော့တောတောင်ရေမြေတွေဆိမ့်လန်းဆိုပြေပြီးတော့သဘာဝမပြတ်ထိမ့်သိမ်းထားနိုင်ခဲ့တဲ့မြန်မာနိုင်ငံမှာလက်တဆုပ်စာလူတစုကတောတွေပြုံတောင်တွေတုံးအောင်လို့လုပ်ပြီးတော့အကျိုးစီးပွားရှာခဲ့လို့တာမန်ပြည်သူတွေတော့ရေဘေးလေဘေးတန်းကနေနလန့်မထူပဲဖြစ်နေရတာကိုဒေါသထွက်မိပါတယ်တဲ့ပြည်သူတွေသဘာဝဘေးဒုက္ခကနေအမြဲဆုံးကင်ဝေးပါစေလို့ပဲဆုတောင်းမိပါတယ်ဆိုပြီးတော့သူကလည်းတေးသချင်းလေးတစ်ပုဒ်မြန်မာနိုင်ငံကရေဘေးဒုက္ခတွေတွေအတွက်ထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်ရှင်ဒီတော့ဒီတစ်ပတ်ဆိုင်းဆိုင်းခန်းလိုက်နဲ့ ချမ်းချမ်းတည်ဆူထားတဲ့အိုကဘာမြေဆိုတဲ့တခြင်းလေးထုတ်လွှင့်ပေးချင်ပါတယ်။သောရရှင်ရဲ့အားလုံးဒီတခြင်းလေးကိုသောရရှင်ရဲ့မျက်ခြိုက်ခံစားနိုင်ပါစေရှင
Kickstarter internet ဆာမျက်နှာကစုဆောင်းနေသလိုလောလောဆယ်မှာတော့ဒေါ်လာ 28,000 လောက်ရရှိပြီးဖြစ်ပါတယ
်ရုရှားနိုင်ငံမော်စကိုမှာဇူလိုင်လ26ရက်နေ့ကျင်းပခဲ့တဲ့ Red Bull Flugtech ပြိုင်ပွဲမှာတော့ပုံစံမျိုးစုံလုပ်ထားတဲ့အိမ်လုံးသစ်သားလေယာဉ်ပုံစံရင်တွေမြစ်ထဲကိုအပြန်ပြန်ခဲ့ကြပါတယ်သရိုက်ဆန်ပုံစံကာတွန်းဆက်ကောင်ပုံစံအမျိုးမျိုးအမေရိကန်ဒေါ်လာနဲ့ရုရှားရူဘယ်ငွေကြေးပုံစံလေးရင်တွေလုတ်ပြီးတော့မော်စကိုမှာရှိတဲ့မြစ်ထဲကိုရောက်ဖို့စင်အကြီးကြီးတွေဘောကနေတွန်းချပြီးတော့ပြန်ခဲ့ကြတာပါ Flutex ဆိုတဲ့ဂျာမနီစကားဟာလေရင်နည်းလို့အဓိပ္ပာယ်ရပြီးဆက်မပါတဲ့လေရင်တွေအားလုံးဟာအခုလိုထိုးချဖို့အတွက်စောက်ထားတာပါရုရှားနိုင်ငံမှာဒီလိုကျင်းပနေတာ15နှစ်လောက်ရှိပြီးတော့တစ်နှစ်ထက်တစ်နှစ်စမ်းသစ်တဲ့ပုံစံတွေနဲ့ရှင်ပြိုင်ကြတာလည်းဖြစ်ပါတယ်1992ခုနှစ်ဩစတြေးလျနိုင်ငံဗီယက်နာမှာစတင်ပြုလုပ်ခဲ့ပြီးတခြားနေရာပေါင်း100ကျော်မှာလည်းကျင်းပပြုလုပ်နေကြပါပြီရှင
်။ Indonesia နိုင်ငံကခြေောက်မရှိတဲ့ဆက်ပြင်ဆရာခတ်တာဘန်ဘန်ဟာသူ့ရဲ့မော်တော်ဆိုင်ကယ်ပေါ်အတက်ဆင်းလုပ်လို့ရပြီးခောက်ထားလို့ရတဲ့စိုက်ကားပုံစံဘိန်းတက်ရင်နဲ့တွဲပြီးစီနေအောင်ဖန်တီးထားပါရယ်။အရှိတောင်အရှာကလူဦးရေအများဆုံးရှိတဲ့ Indonesia နိုင်ငံမှာအခုလိုပြုပြင်ထားတဲ့ရင်ကိုသူ့လိုမျိုးအခြားမတန်ဆွမ်းသူတွေစီနေအောင်ထုတ်လုပ်ရောင်းချနေပါပြီ။သူတီထွင်ထားတဲ့ပုံစံကြောင့်အသုံးပြုသူအနေနဲ့သူ့ဘာသာသူဘိန်းတက်ကလထိုင်းနဲ့ရင်မော်ကိုတက်နိုင်ပြီးဆိုင်ကယ်ခုံမော်ကိုချက်ချင်းပြောင်းရွှေ့ထိုင်ပြီးတော့မောင်းနေနိုင်ပါတယ်အသက်42နှစ်ရှိပြီဖြစ်တဲ့ဘန်းမန်းဟာ1998ခုနှစ်မှာအလုတ်မတော်တဆမှုတစ်ခုကြောင့်ခြေထောက်တွေဖျက်ပစ်လိုက်ရပါတယ်နောက်ပြီးကားတိုက်မှုတစ်ခုကြောင့်လမ်းမလျှောက်နိုင်တော့တဲ့အသက်39နှစ်အရွယ်သူဇနီးနဲ့အတူအခုလိုရင်ကိုတီထွင်ခဲ့တာပါအခုလိုဘိန်းတက်ကလထိုင်းကနေမော်တော်ဆိုင်ကယ်စိုက်ကားပုံစံမျိုးတီထွင်တာအသက်ဆန်းတော်မဟုတ်ပေမဲ့သူလုပေးတဲ့ရင်ဟာဈေးကွက်မှာဈေးအပေါ်ဆုံးဖြစ်ပါတယ်။တစ်ခုကိုဒေါ်လာ290ကနေ900အထိကျနိုင်ပါတယ်။အခုလိုကွာခြားရတာဟာထုတ်လုပ်တဲ့ခုနှစ်နည်းပညာအခက်အခဲနဲ့တုံးတဲ့ပစ္စည်းပေါ်မူတည်တာကြောင့်လို့ဘန်းမန်းကပြောပါတယ်။တလားကို9စီးလောက်အခုလိုပြောင်းလဲပေးနိုင်ပြီးမမှောက်အောင်လဲအရှည်နဲ့အကျေကိုဖန်တီးထားပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ဟာမော်တော်ကားအရန်ကျက်တဲ့အတွက်အများစုတက်နိုင်ပြီးလင်းလင်းမြန်းမြန်းသွားလာနိုင်တဲ့မော်တော်ဆိုင်ကယ်ကိုအသုံးများကြပါတယ
်။ထူးခြားဆန်းပြသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်။သတင်းကုရင်နဲ့ညဘက်အစီအစဉ်အဆုံးသတ်ခင်မှာတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်ငါကြီးညာပေးပါအောင်ရှင်။
အီဂျစ်နဲ့အမေရိကန်ကြားဆက်ဆံရေးအရအရေးကြီးပြီးအရှေ့အလယ်ပိုင်းကအီဂျစ်နိုင်ငံရဲ့အနေအထားအားလည်းအရေးပါကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။အီဂျစ်နိုင်ငံသားရေးဝန်ကြီးဆမဲရှော့ဂရီနဲ့ဒီကနေ့တွေ့ဆုံချိန်မှာမစ္စတာကယ်ရီကအခုလိုပြောဆိုခဲ့တာပါ။အီဂျစ်နိုင်ငံအနေနဲ့ IS အစွန်းရောက်တွေကိုတိုက်ခိုက်ရမှာတန်ဖိုးကြီးကြီးမားမားပြစ်ဆက်ခဲ့ရပြီဖြစ်ကြောင်းနဲ့ဒီအစွန်းရောက်ဖွဲ့ရန်ကိုနှိမ်နှင်းဖို့နှစ်ဖက်ကြားဆွေးနွေးမှာဖြစ်တယ်လို့မစ္စတာကယ်ရီကအစည်းအဝေးအဖွဲ့အမှာစကားပြောကြရမှာထည့်သွင်းပြောဆိုသွားပါတယ်။အမေရိကန်နိုင်ငံမှာစွမ်းအင်ထုတ်လုပ်တဲ့စက်ရုံတွေရဲ့ကာဗွန်တန်းငွေညဉ့်ညံ့မှုလျှော့ချနိုင်မှုအတွက်စီးမြင့်ဥပဒေတည်တွေကိုတနင်္လာနေ့မှာထုတ်ပြန်ဖို့အမေရိကန်သမ္မတကအတည်ပြုလိုက်ပါတယ်။အဲ့ဒီစက်ရုံတွေအတွက်ကာဗွန်ထုတ်လုပ်မှုပမာဏကို2030ခုနှစ်ကြာရင်2005ခုနှစ်ကထက်32ရာခိုင်နှုန်းလျှော့ချဖို့ရည်မှန်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံကရေကြီးရေလျှံမှုတွေတွင်လူ28ဦးတက်မနဲ့သေဆုံးသွားတယ်လို့သတင်းတွေမှာဖော်ပြကြပြီးလူပေါင်းသသိန်းခွဲလောက်ရေဘေးဒုက္ခအန္တရာယ်နဲ့ရင်ဆိုင်နေကြရပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်တွင်းမှာရေဘေးတန်ကြောင်သေဆုံးပျောက်ဆုံးနေသူတွေရာခိုင်နှုန်းလောက်ရှိနေနိုင်ကြောင်းရခိုင်မျိုးသားပါတီဦးခေါင်းဆောင်ဦးဦးလာစောက VOA ကိုပြောပါရတယ်။အခုခါမှာကယ်ဆယ်ရေးလုပ်ငန်းတွေကိုအစိုးရနဲ့ဒီပရဟိတလူမှုရေးအဖွဲ့တွေကဆောင်ရွက်နေကြပေမဲ့မြန်မာနိုင်ငံမှာကျန်းမာရေးဌာနတွေအပါအဝင်နိုင်ငံအခြေခံစောက်အုံစာရတွေလုံလောက်စွာမရှိတာကြောင့်တဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်ရတဲ့အခါမှာထိထိရောက်ရောက်အကူအညီမပေးနိုင်ပဲ2008ခုနှစ်ကဖြစ်ပွားခဲ့တဲ့နာဂင်မုန်တိုင်းအတွင်းမှာသေဆုံးသူပေါင်း33,000လောက်ရှိခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့အယ်ဇန်ဒိုဖြစ်ပါတယ်။ကျမနာလည်းဖိုင်ပါ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.